Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2023ခုနှစ်ဇူလိုင်လ16ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်ကိုလိုင်းဒိုမီတာ3251တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနာဆင်နိုင်ပါတယ်
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုတော့မတ်အင်ဂျင်နိုင်တဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်နိုင်ငံတကာဘဏ္ဍာရေးကိစ္စတွေမှာတရုတ်နိုင်ငံနဲ့အတူလက်တွဲဖြည့်ရှင်းဆောင်ရွက်လို့ရတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဂျနက်ယယ်လန်ကပြောလိုက်ပါတယ်ရုရှားနိုင်ငံမှာစင်ကဲပေါက်ကွဲစီတတ်တဲ့ cluster bomb တွေအလုံးလောက်ရှိပြီးတော့တကယ်လို့ရုရှားတပ်တွေကိုတိုက်ခိုက်လာရင်အလားတူပြန်လည်တုံ့ပြန်သွားမယ်လို့ရုရှားသမ္မတပူတင်ကပြောလိုက်ပါတယ်ဘူတိုင်းရွှေချင်းမြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ KNU ၊ ပြည်မျိုးသားလွတ်မြောက်ရေးတပ်တွေတိုက်ပွဲဖြစ်ပွားနေပြီးတော့ဒေသခံတွေတောင်းနဲ့ချီပြီးတော့ပေးလို့ရကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ပြီးခဲ့တဲ့သတင်းဘက်ကထိမ့်သိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့လျှို့ဝှက်စွာတွားရောက်တွေ့ဆုံခဲ့တဲ့ထိုင်းနိုင်ငံသားရေးဝန်ကြီးရဲ့လှုပ်ရက်နဲ့ပတ်သက်လို
့အင်းနီနာချင်းဖြစ်လို့ပို့တော်ဝင်ရှိတယ်ဆိုပြီးတော့အာဆီယံဘုံသဘောတူညီချက်ကိုကျော်လွန်ပြီးတော့ဒါမှမဟုတ်အာဆီယံဘုံသဘောတူညီချက်နဲ့ကန့်ညီခြင်းမရှိတဲ့ parallel track ပေါ့နော်အပြိုင်လိုမျိုး engagement လုပ်လာတာကဒေတာတွင်းအာဆီယံနိုင်ငံထဲမှာလည်းပဲအမတန်ရုပ်ပြတ်ဆင်းပြတ်နိုင်တဲ့ကိစ္စလို့ဟိုကျွန်တော်တို့ပြောလို့က
ြဒါကတော့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်က VOA ကိုပြောသွားတာပါမြမဒီမိုကရေစီရေးရအစီအစဉ်ကိုတင်ဆက်တဲ့အခါမှာပြည်စုံနားဆင်ရဖို့ရှိပါတယ်တခါဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာအာဆာရိုဟင်ဂျာလက်နက်ကိုင်အဖွဲ့တွေချင်းချင်းပစ်ခတ်နေတဲ့အခြေအနေကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရင်နိုင်နဲ့အတူပြောပြမှာပါရှင်
ရုရှားနိုင်ငံမှာ cluster bomb လို့ခေါ်တဲ့စင်ကဲပေါက်ကွဲစီတတ်တဲ့ဘုံတွေအလုံးလောက်ရှိပြီးတော့ယူကရိန်းမှာရှိတဲ့ရုရှားတပ်တွေကိုအဲ့ဒီဘုံတွေနဲ့အသုံးပြုတိုက်ခိုက်လာရင်ရုရှားဘက်ကလည်းအဲ့ဒီဘုံကိုအသုံးပြုတိုက်ခိုက်နိုင်တဲ့အခွင့်အရေးရှိတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။တကယ်လို့ကျွန်တော်တို့ကိုအဲ့ဒီဘုံနဲ့တိုက်ခိုက်လာခဲ့မယ်ဆိုရင်ကျွန်တော်တို့မှလည်းအလားတူပုံစံမျိုးနဲ့ပြန်ပြီးတော့တိုက်ခိုက်နိုင်တဲ့အခွင့်အရေးရှိတယ်လို့ရုရှားသမ္မတပူတင်ကပြီးခဲ့တဲ့ကြာသပတေးနေ့ကပြောထားတာကိုရုရှားရုပ်သံလိုင်းကဒီနေ့မှထုတ်လွှင့်ပြသခဲ့ပါတယ်။ဒါပြင်ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှွိုင်ဂူကလည်းဒီမတိုင်ငင်ကအလားတူပုံစံမျိုးပြောထားပါဗျ။ယူကရိန်းကအဲ့ဒီ cluster bomb တွေကိုအမေရိကန်စီကနေရရှိခဲ့တာဖြစ်ပြီးတော့အဲ့ဒီ bomb တွေကိုဗြိတိန်နဲ့ဂျပန်ပါဝင်နိုင်ငံပေါင်း100ကျော်မှတားမြစ်ပိတ်ပင်ထားပါတယ်။ယူကရိန်းဆိုရကတော့သူတို့အနေနဲ့ရန်သူတပ်တွေမစုနိုင်အောင်သာနိုင်အောင်အတွက်သာရည်ရွယ်ပြီးတော့အသုံးပြုသွားမှာဖြစ်တယ်လို့ကတိပြုထားပါတယ်။တစ်ချိန်တည်းမှာပဲမနေ့စနေနေ့ကဇဘောရီရှာဒေသကရွာတစ်ခုကိုဘုံကျဲတိုက်ခိုက်မှုအတွင်းမှာတော့အရသာ3ယောက်ဒဏ်ရာရသွားခဲ့တယ်လို့ယူကရိန်းသမ္မတရုံးအကြီးအကဲကပြောပါရယ်ခင်ဗျာ
။အိန္ဒိယနိုင်ငံမှာကျင်းပနေတဲ့ G20 စီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ဗန္ဒာရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်လာတဲ့ American ဗန္ဒာရေးဝန်ကြီး Janet Yellen ကကျွေးမြီကိစ္စနဲ့အခြားကမ္ဘာစိန်ခေါ်မှုတွေအတွက်တရုတ်နဲ့လက်တွဲလှုပ်ဆောင်ဖို့ American ကစိတ်အားထက်သန်နေကြောင်းပြောကြားလိုက်ပါရယ်။အစည်းအဝေးမတိုင်ခင်တနင်္ဂနွေနေ့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းထုတ်တွေကိုတုံ့ပြန်ရမှာပြီးခဲ့တဲ့သတင်းဘက်ကသူသွားခဲ့တဲ့တရုတ်နိုင်ငံခီးစင်ဟာ American နဲ့တရုတ်ဆက်ဆံရေးကိုပိုးပြီးတည်ကြအောင်အထောက်ကူဖြစ်စေခဲ့တယ်လို့အခုလို့ပြောပါရယ်
။ During meetings with my counterparts, I emphasized the importance of both countries working together on the global challenges that face us.
ကျမတို့ရင်ဆိုင်နေရတဲ့ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေအတွက်နှစ်နိုင်ငံအတူတကွပူးပေါင်းဆောင်ရွက်ဖို့အရေးပါကြောင်းတရုတ်နိုင်ငံခီးစင်တွင်ဆွေးနွေးပွဲတွေမှာကျမအလေးပေးပြောဆိုခဲ့ပါတယ်။အပြန်အလှန်အလေးထားမဲ့နယ်ပယ်တွေမှာကမ္ဘာပြည်သူတွေအတွက်ပူးပေါင်းဆောင်ရွက်ဖို့ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံလုံးမှာတာဝန်ရှိနေပါတယ်လို့ပြောသွားတာပါ။ဒါအပြင်ရင်းနှီးမြှုပ်နှံမှုဆိုင်ရာအရင်းအနှီးတွေကိုတိုးမြှင့်ဆောင်ရွက်မှုမတိုင်ခင်ဖွံ့ဖြိုးမှုအ ਨੇ ဆုံးနိုင်ငံတွေအတွက်ကြေးမြီတွေပြန်ဆက်တဲ့အခါမှာတက်တာစီရေးဗတ်စုံဖွံ့ဖြိုးတိုးတက်ရေးတွင်အနေနဲ့ပြုပြင်ပြောင်းလဲဖို့လိုအပ်နေကြောင်းလဲဝန်ကြီးရဲလင်းကပြောသွားပါတယ်ရှင
်။ကမ္ဘာကကာဗွန်ဓာတ်ငွေထုတ်လွှတ်မှုအများဆုံးနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားရဆိုင်နေတဲ့ဆွေးနွေးမှုတွေကိုပြန်လည်စတင်ဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးဆိုင်ရာတန်တမန်ဂျွန်ကယ်ရီတရုတ်နိုင်ငံကိုဒီနေ့ရောက်ရှိလာတယ်လို့တရုတ်စိုးရပိုင်းမီဒီယာကပြောလိုက်ပါတယ်။ရာသီဥတုဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်ကြားအမြင်တွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးဖလှယ်သွားမှာဖြစ်တယ်လို့တရုတ်နိုင်ငံပိုင်း CCTV ရုပ်သံလိုင်းကပြောပါတယ် အမေရိကန်ပါဝင်နိုင်ငံတချို့မှဒီနှစ်နွေရာသီကာလအတွင်းအပူချိန်လေးစံချိန်တင်မြင့်တက်လောက်အောင်ဖြစ်ခဲ့ပြီးတဲ့နောက်မှာပဲမစ္စတာကယ်ရီရဲ့တရုတ်နိုင်ငံခီးစဉ်ဖြစ်ပေါ်လာခဲ့ပြီးတော့နိုင်ငံဆွေးနွေးမှုတွေကိုပြန်လည်လှုပ်ဆောင်ကြမှာဖြစ်ပါတယ်။မနေ့ကအမေရိကန်အောက်လွတ်တော်ဥက္ကဋ္ဌဖြစ်ရှိနေတဲ့နန်စီပလိုစီထိုင်ဝမ်ကိုသွားခဲ့ပြီးတဲ့နောက်မှာတရုတ်နိုင်ငံဘက်ကဒါကိုဒေါသထွက်ပြီးတော့အမေရိကန်နဲ့တရုတ်နိုင်ငံကြားကရာသီဥတုဆိုင်ရာဆွေးနွေးမှုတွေကိုမနေ့ကတည်းကရပ်ဆိုင်းခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ကြားဆက်ဆံရေးမှာကိစ္စရဲ့အတော်များများနဲ့ပတ်သက်ပြီးတော့အဖူးထစ်တွေရှိနေပေမဲ့လည်းမစ္စတာကယ်ရီနဲ့တရုတ်နိုင်ငံကြားဆက်ဆံရေးကတော့အတန်အသင့်ကောင်းမွန်မွန်ရှိတယ်လို့ပြောရမှာဖြစ်ပါတယ်။မစ္စတာကယ်ရီရဲ့အခုခီးစဉ်ဟာအမေရိကန်ရဲ့ရာသီဥတုဆိုင်ရာတန်တမာဖြစ်တဲ့တရားမြောက်ခရီးစဉ်ဖြစ်တဲ့ပြင်အမေရိကန်နဲ့တရုတ်နိုင်ငံဆက်ဆံရေးတည်ငြိမ်မှုရှိအောင်လှုပ်ဆောင်တဲ့အနေနဲ့အမေရိကန်ထိပ်တန်းသံတမန်အုပ်ဖြစ်တဲ့နိုင်ငံသားရေးဝန်ကြီးဘလင်ကန်နဲ့ပန္နာရေးဝန်ကြီးယန်နက်ယန်လန်တို့ပြီးခဲ့သွားပြီးတဲ့နောက်မှာတတိယမြောက်သွားတဲ့သံတမန်လည်းဖြစ်ပါတယ်ခင်ဗျာ
။ဒီလိုအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိအိုင်ဒိုမီတာ32 kHz 9383ညာနဲ့9383ညာအိုင်ဒိုမီတာ51 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်ကင်းမျိုးသားစီယုံတပ်မဟာ3ထိန်းချုပ်နယ်မြေပဲခူးတိုင်းရွှေချင်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNU ကင်းမျိုးသားလွတ်မြောက်ရေးတပ်တွေတိုက်ပွဲတွေဖြစ်နေပြီးတော့ဒေသခံတွေတောင်းနဲ့ချီပြီးတော့ပေးလို့ရာကိုထွက်ပြေးနေကြပါတယ်။ဖမ်းဆီးနှိပ်စက်မှုတွေရှိတာကြောင့်ကြေးရွာပေါင်း16ရွာကဒေသခံပြည်သူလူထုစုစုပေါင်း14,000ကျော်ပေးလို့ရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့ကင်းမျိုးသားစီယုံကသတင်းထုတ်ပြန်ထားပြီးတော့အခုဆိုရင်စစ်ဘေးရှောင်ထွက်ပြေးနေရသူ10,000ကျော်လောက်ရှိလာပြီဖြစ်တယ်လို့ဒေသခံအုပ်က VOE ကိုပြောပါတယ်။
လက်တကြီး14လုံးပြစ်ခဲ့ကြပါဘူး။အားကြားရှိတဲ့ရွာကြီးရွာကြီး9ရွာအကုန်လုံးထွက်ပြေးရတာပဲ။ဥသွေးမနေရတော့ဘူး။တော့လူကြီးသွားခွာဖြစ်ရမှာဟိုမှာကရန်ယူနဲ့စစ်ကောင်စီတိုက်ပွဲဖြစ်နေကြကျွန်တော်စောတိမြို့နယ်မှာလေအဲ့မှာအဲ့ရရွာကလည်းအားလုံး16ရွာမှာဟုတ်ကဲ့ထွက်ပြေးရဘူး။အားလုံးပေါင်းဆိုရင်လူကြီး1000ကျော်လောက်ရှိတယ်မှာပြေးရတယ်။
ဒါပြင်ပြီးခဲ့တဲ့ဇူလိုင်6ရက်နေ့ကနေ17ရက်နေ့အတွင်းအဲ့ဒီဒေသက20ထက်မနည်းဖမ်းဆီးခံရတာကြောင့်ဒေသခံတွေဟာရွာတွေမှာမနေရဲတော့ပဲထွက်ပြေးနေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ဖမ်းဆီးတဲ့သူတွေအများစုကတော့အသက်20ကျော်အရွယ်လူငယ်တွေဖြစ်ပြီးတော့သူတို့ဟာစံနဲ့စားနပ်ရိက္ခာတွေဝယ်ပြီးအပြန်မှာစစ်ကောင်စီတပ်တွေကရိုက်နှက်ဖမ်းဆီးသွားတာလို့ပြောပါတယ်နောက်ဖက်တိုက်ပွဲတွေဖြစ်တိုင်းအရသားတွေကိုစစ်တပ်ကပြစ်မှတ်ထားတိုက်ခိုက်တာတွေရှိသလိုအရသားတွေပေါ်မှာလူခွေချိုးဖောက်မှုတွေလုပ်နေတယ်လို့လည်းကရင်လူခွေအဖွဲ့တွေကပြောပါရယ်ခင်ဗျာ
။ထိုင်းနဲ့မြန်မာနှစ်နိုင်ငံကြားလေကြောင်းခီးသွားလာတာတွေမှာခီးတွေဝန်ဆောင်မှုတွေကိုတိုးမြင့်တိုးချဲ့ပြီးတော့ထိုင်းပြည်ပဆိုင်ရာလေကြောင်းလိုင်း Thai Airways International ရဲ့ Airbus A320 ရန်ကုန်ဘန်ကောက်ခီးစဉ်ကိုမနေ့တနင်္ဂနွေနေ့ကဒီကနေ့တနင်္ဂနွေနေ့ကစတင်လိုက်ပါတယ်။ထိုင်းနဲ့မြန်မာလေကြောင်းခီးစဉ်ကိုအရင်ကမိတ်ဖက်ဖြစ်တဲ့ Thai Smile ရဲ့လေယာဉ်တွေနဲ့ပြန်တန်းခဲ့ပေမဲ့အခုတော့ Thai Airways International Thai PP ဆိုင်ရာလေကြောင်းလိုင်းဖြစ်ခီးတဲ့140ကနေ180အထိတည်ဆောင်တဲ့ A320 Airbus လေယာဉ်ကြီးတွေနဲ့ပြေးဆွဲမှာဖြစ်ပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံအလဲပိုင်းကချုံကျူးမြို့ကရေမြုပ်သွားတဲ့မြေအောက်ဥမင်လိုင်ကောင်းတဲကနေနောက်ထပ်အလောင်းတစ်လောင်းကိုခေစိအဖွဲ့တွေကထပ်မံတွေ့ရှိခဲ့ပြီးတော့တေဆုံးသူစုစုပေါင်းဟာ9ယောက်ရှိသွားပြီဖြစ်တယ်လို့တောင်ကိုရီးယားအာဏာပိုင်တွေကဒီနေ့ပြောလိုက်ပါတယ်။အဲဒီလိုင်ကောင်းထဲမှာဘတ်ကားတစ်စင်းပါဝင်ကား15စင်းထပ်မနေရေမြုပ်ပြီးတော့ပိတ်မိသွားတာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။လိုင်ကောင်းထဲမှာနောက်ထပ်ပိတ်မိနေတဲ့သူတွေရှိနိုင်တာကြောင့်ခေစိအဖွဲ့တွေဟာခေစိရှာဖွေတာတွေကိုဆက်ပြီးတော့လုပ်နေတယ်လို့လည်းချုံကျူးမြို့အနောက်ပိုင်းမိသက်ဌာနအကြီးအကဲကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာအခုရက်ပိုင်းအတွင်းမိုးကြီးကျယ်ရွာသွန်းမှုကြောင့်ရေကြီးမှုတွေဖြစ်ပေါ်နေပြီးတော့လူထောင်ပေါင်းများစွာကိုအိမ်တွေကနေဘေးလျာကိုရွှေ့ပြောင်းပေးနေရပြီးတော့လျှက်စစ်မီးတွေလည်းပြတ်တောက်နေပါတယ်။အခုဆိုရင်ရေကြီးမြေပြိုတာတွေကြောင့်တေဆုံးသူစုစုပေါင်းဟာလည်း33ယောက်ရှိသွားခဲ့ပြီလို့တောင်ကိုရီးယားနိုင်ငံရဲ့ယုံဟပ်သတင်းအေဂျင်စီကပြောပါတယ်ခင်ဗျာ
။တနုနေညကျန် VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုကိုရရန်နိုင်တဲ့အတူတင်ဆက်ခဲ့တာပါအခုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာတိုက်ခိုက်မှုတွေဖြစ်နေတဲ့နောက်ဆုံးအခြေအနေတွေကိုကြည့်ကြရအောင်ပါရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဥတီပြင့်မဲ့ထားတိုက်ခိုက်မှုတွေဖြစ်လာနိုင်တဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေအသက်အန္တရာယ်လုံခြုံရေးအထူးစိုးရိမ်နေကြတာပါအာဆာရိုဟင်ဂျာလက်နက်ကိုင်ဖွဲ့တွေချင်းချင်းကြားမှာရောရိုဟင်ဂျာလက်နက်ကိုင်တွေနဲ့ဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့တွေကြားမှာပါအပြန်အလှန်ပစ်ခတ်မှုတွေ ဒီသတင်းပတ်တဲ့ဇက်တိုက်ဖြစ်ပွားနေပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းမဆုမွန်ကဆက်သွယ်မေးမြန်းထားပြီးတော့တင်ပြမှာပါရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းနေတဲ့ကို ICC အပြည်ပြည်ဆိုင်ရာရာဇဝတ်မှုခုံရုံးကရှင့်နေပြီးခဲ့တဲ့သတင်းပတ်တွေကလာပြီးတဲ့နိုင်ပိုင်းတွင်းမှာပဲစခန်းတွင်းမှာပြိုင်ဘက်ရိုဟင်ဂျာအဖွဲ့နှစ်ဖွဲ့ဖြစ်တဲ့ ARSA ရိုဟင်ဂျာလူမျိုးရေးတပ်နဲ့ RSO ရိုဟင်ဂျာသွေးစည်းညီညွတ်ရေးအဖွဲ့တို့ကြားမှာအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတော့စခန်းတွင်းပစ်ခတ်မှုဖြစ်ပြီးတော့ရိုဟင်ဂျာ6ဦးသေဆုံးခဲ့ပါတယ်တေဆုံးတဲ့သူ5ဦးကရိုဟင်ဂျာ ARSA ဖွဲ့ဝင်တွေဖြစ်ပြီးတော့တေဆုံးသူတွေမှာ ARSA တပ်မှုတူဦးလည်းပါခဲ့ပါတယ်ဒီလိုမျိုး ARSA အဖွဲ့ဝင်5ဦးတေဆုံးတဲ့အပေါ်မှာလက်တုံ့ပြန်တဲ့အနေနဲ့ ARSA အလန်းနှကိုင်းအဖွဲ့တရာလောက်ကရိုဟင်ဂျာဒုက္ခသည်စခန်းအမှတ်18ကိုတိုက်ခိုက်ဖို့ပြင်ဆင်နေတယ်ဆိုပြီးတော့သတင်းရတဲ့အတွက်ရိုဟင်ဂျာဒုက္ခသည်စခန်းနေထဲမှာ ARSA ရိုဟင်ဂျာလက်နှကိုင်းအဖွဲ့တွေနဲ့ဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့တွေကြားမှာအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပြီးတော့ ARSA ထိပ်တန်းခေါင်းဆောင်တူဦးတေဆုံးသွားခဲ့ပါတယ်အခုလိုမျိုးရိုဟင်ဂျာဒုက္ခသည်စခန်းနေထဲမှာ ARSA ရိုဟင်ဂျာလက်နက်ကိုင်အဖွဲ့အချင်းချင်းကြားမှာရောရိုဟင်ဂျာလက်နက်ကိုင်တွေနဲ့ဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့ဝင်တွေကြားအပြန်အလှန်ပစ်ခတ်မှုတွေကဒီသတင်းပတ်ထဲမှာပဲဇက်တိုက်လို့ဖြစ်ပွားနေတဲ့အတွက်လုံခြုံရေးကစိုးရိမ်စရာအခြေအနေဖြစ်လာခဲ့တာပါဒီလိုမျိုးအကြမ်းဖက်မှုတွေပစ်ခတ်တပ်ဖြတ်မှုတွေကြားမှာအသက်အန္တရာယ်စိုးရိမ်ရတဲ့အခြေအနေကြားနေထိုင်နေရတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့လုံခြုံရေးကိုဘင်္ဂလားဒေ့ရှ်လုံခြုံရေးအာဏာပိုင်တွေဘက်ကအဖက်ဖက်ကနေကာကွယ်ပေးနိုင်မှုအားနည်းခဲ့တယ်လို့ HRW လူခွေအဖွဲ့ကြီးကဇူလိုင်လ13ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကြားမှာအကြမ်းဖက်တပ်ဖြတ်မှုပြန်မေးဆွဲမှုမရိမှုလိမ်မိုင်းဆိုင်ရာစော်ကားမှုအပါအဝင်ညှဉ်းပန်းနှိပ်စက်မှုတွေနဲ့ရင်ဆိုင်နေရပေမဲ့သူတို့အပေါ်မှာကာကွယ်စောင့်ရှောက်ပေးနိုင်ခြင်းမရှိခဲ့တာကိုလည်းထောက်ပြပြောဆိုထားပါတယ်။2022ခုနှစ်အတွင်းမှာရိုဟင်ဂျာဒုက္ခသည်40ကျော်အသက်ခံခဲ့ရပြီးတော့2023ခုနှစ်နှစ်ဆမှာကိုရိုဟင်ဂျာအနည်းဆုံး48ယောက်သတ်ခံခဲ့ရပြီးဇူလိုင်လ6ရက်နဲ့9ရက်2ရက်အတွင်းမှာကိုစခန်းတာဝန်ခံခေါင်းဆောင်အပါအဝင်ရိုဟင်ဂျာ9ယောက်အသက်ခံရတယ်လို့ HRW ကအစိုးရခန်းစာမှာဖော်ပြပါတယ်ကုလသမဂ္ဂအပါအဝင်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရိုဟင်ညာတို့အပေါ်မှာကျူးလွန်နေတဲ့ရာဇဝတ်မှုအကြမ်းဖက်မှုတွေကိုရော့ပါအောင်လို့အရေးတူစုံစမ်းစစ်ဆေးပြီးစောင့်ရှောက်ကာကွယ်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်။ဒီလိုမျိုးဒုက္ခသည်စခန်းတွေထဲမှာရိုဟင်ညာဒုက္ခသည်တွေစိုးရိမ်စိတ်တွေနဲ့နေထိုင်နေရတဲ့အနေအထားကိုတော့ရိုဟင်ညာဒုက္ခသည်တွေကအခုလိုပြောပြပါတယ်
။ဒုက္ခသည်စခန်းရဲ့လုံခြုံရေးအကြံတွေလေပရိုလေးဆွမ်းနေတဲ့အခြေအနေရှိနေပါတယ်ခင်ဗျာ။နစီမြာမြာထိုက်ကြိုက်ပြည်မူခြင်းပြည့်စုံမူအလူဖြစ်ပေါ်နေတာကိုတွေ့ရပါတယ်ဒီကျော်လာရအထမစီလူပေါင်းဆန်ငါဦးတယ်မနဲ့တေဆုံကြရတာကိုတွေ့ရပါတယ်ဒီကျော်လာနဲ့ကျော်လာရမစီလူပေါင်းတုံးစီကျော်လာတစ်ချက်ခံရတာတွေ့ရပါတယ်လူညာဒုက္ခစီရီယာပရလဲဆူရီယာရဲ့အမြတ်ထမ်းမှာရှင်းနေကြပါ
လုံခြုံရေးအင်အားတွေတိုးချထားပေမဲ့အသက်အာမခံမရှိတဲ့အနေအထားမှလို့ရိုဟင်ညာတွေကြားမှာစိုးရိမ်ထိတ်လန့်နေကြရတဲ့အနေအထားနဲ့အင်ရှင်ဘင်္ဂလားဒေ့ရှ်ဘက်ကကာကွယ်ဆောင်ရှောက်နိုင်တဲ့အခြေအနေတွေကိုတော့ရိုဟင်ညာဒုက္ခသည်ကိုအောင်မြိုင်က VOA ကိုအခုလိုပြောပြပါတယ်
ဟိုလုံချုံရဆီအောင်မယ်ဆိုတာဒါစနစ်တကျဟိုခိုင်တွေတင်ချင်းလဲရတဲ့လုံချုံရအဆင်အမင်းတွေကိုသက်ဆိုင်ရာအစိုးရပါဝင်ပေါ့နော်ဒုက္ခသည်တွေရောရှင်းနေပြီးတော့ဟိုလုံးမယ်ဆိုလို့ဆိုရင်အော်တီယိုမှုတော့ရှင်းမှာပေါ့ဗျာအဲအဲ့လိုမဟုတ်ပဲလဲတောင်းမယ်ဆိုလို့ဆိုတော့တော်တော်လေးဆူဆူဝါးဝါးပေါ့နော်အော်ဒီအချက်တော့အချမ်းနိုင်ငံတွေကပြပါဒါဆူဆူဝါးဝါးဒါဒီဟာရချိုးတဲမှုတွေပြီးတော့ဆူဆူရရတင်တာနိုင်မယ်လို့ကျွန်တော်ကအဲ့လိုပဲမြင်တယ်အဓိက UN အနေနဲ့ဒီလူတွေဘေးကင်းလုံခြုံစွာဂုဏ်သိက္ခာရှိရှိပေါ့နော်နေရတင်နိုင်အောင်မြင်ဆုံးဆောင်ရရမယ်ဒီလူတွေရဲ့တရားမျှတမှုရရှိအောင်ဆောင်ရရရမယ်ပြီးတော့တရားမျှတမှုရရှိဖို့နှောင့်နှဲမယ်ဆိုလို့ဆိုရင်လည်း UN အနေနဲ့သူတို့က new special ဘောနဲ့ action plan ပေါ့နော်သူတို့ဟိုအမြင်ဆုံးပေါ့နော်အမြင်ဆုံးရရမင်းနဲ့သူတို့အရေးယူနိုင်တဲ့ aspect တွေ UN ကရှိမယ်ဆိုလို့ဆိုရင်ဒါရေးဆွေးပြတင်လေရတာပေါ့ဒါအဲ့လိုခေရောက်တဲ့အခွင့်အရေးတွေကို UN အနေနဲ့ဒါဆွန်ရွေးသွေးဖို့လိုပါတယ်အဲလောလောဆယ်လက်ရှိမှာပါ ဘာကြောင့်လဲဆိုတော့သူက UNHCR က protection လက်တီမှာရှိတယ်ဒါပေမဲ့ UNHCR ကလည်းအကောက်ကိုတဲလေးညဦးဒီမှာသူတို့ protection ရှိတယ်အမန်တက်ကဘယ်နေရှိချာရီကချုပ်ကန်စားကိုရှိတယ်ဒုက္ခတွေကဘယ်လိုအကကဲတွေချုံတွဲနေရတယ်ဆိုတော့သူတို့ကိုယ်တိုင်ဝင်စင်းပြီးတော့ဒီတတင်းယူတာမရှိဘူးသူတို့ကသွားပြောမှဒါလည်းအရှင်မီသူတို့ကိုမထွေးဘူးပေါ့နော်အရှင်မီသူတို့ကသွေးချုံပြီးတော့ဒီဟာပြေဖို့ကခက်တယ်ဒီမှာဒါကြောင့်မလို့အဲ့ဒီမှာဒုက္ခဆဲအများစုကတော့ဒီဒုက္ခဆဲစခန်းမှာလောဝမမရှင်ဘူ
းအခုလိုမျိုးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာရိုဟင်ဂျာဒုက္ခသည်တွေရဲ့အသက်အန္တရာယ်စိုးရိမ်စရာကောင်းလာတဲ့အနေအထားကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာကလုံခြုံရေးအထူးအစီအမံအနေနဲ့ကာကွယ်စောင့်ရှောက်ပေးပါလို့ဒုက္ခသည်တွေကမြစ်တမ်းရက်ခံတောင်းဆိုနေကြပါတယ
်ရိုဟင်ဂျာလူတို့ကအဲ့ဒီအချမ်းပဲလက်နက်ကန်ဖွဲ့ကိုလုံဝတောက်ခံတာမရှိပါဘူးမထောက်ကန်လို့ရုံးကြရေလှှတ်သူကောင်းဆောင်ပြီးပါစာရေးကောင်းဆောင်ပြီးထားမဲ့အဖွဲစီတွေကိုသူကချမတာပိတ်ကိနေတာချပါစကန်တဝင်ထန်းဆန်းတော့ပုပ်ပူတွေကိုလည်းသူကအမြင်သူကထိုက်ထိုက်ပြင်းနေတာပြောပါအမတားမှကျွန်တော်ဒုက္ခစင်များနေတဲ့စူရင်များရဲ့အမြင်တွေမှာရှိနေကြတာအမြန်ဆုံးကျွန်တော်ကိုကျင်းရောဘင်္ဂလားဒေ့ရှ်ဆူရောနိုင်ငံတကာအတိုင်းရောကာကွယ်ဆောင်ကြောပေးလို့ပါကြောင်းအလျံနဲ့တောင်းဆိုလိုပါတယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်ပိုင်းတွေကနေစလို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာ ARS အစိုးရအဖွဲ့ရဲ့ချိန်ချမှုတွေပိုတိုးလာတယ်လို့ဒုက္ခသည်တွေကိုပြန်မေးဆွဲအကြမ်းဖက်တပ်ပြတ်တာတွေခက်ဆိတ်ဆိတ်များလာနေတဲ့အခြေအနေပေါ်မှာရိုဟင်ညာဒုက္ခသည်တွေကြာအသက်အန္တရာယ်စိုးရိမ်ပူပန်မှုတွေပိုပြီးတော့မှတိုးလာနေတယ်လို့ရိုဟင်ညာဒုက္ခသည်တွေက VOA မြန်မာပိုင်းကိုပြောပါတယ်ရှင
်မဆုမွန်တင်ဆက်သွားတာပါအခုတော့မြန်မာဒီမိုကရေစီရေးရအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီထိမ့်သိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုလျှို့ဝှက်စွာတွားရောက်တွေ့ဆုံခဲ့တဲ့ထိုင်းနိုင်ငံသားကြီးဝင်ကြီးဒွန်ပရမုတ်ဝင်းနိုင်ရဲ့မြမခီးစဉ်ကို NUG အမျိုးသားညီညွတ်ရေးအစိုးရကကန့်ကွက်ရှုတ်ချလိုက်ပါတယ်ထိုင်းနိုင်ငံသားကြီးဝင်ကြီးရဲ့တွေ့ဆုံမှုဟာအာဆီယံရဲ့မြမအရေးဘုံသဘောတူညီချက်၅ရပ်ကိုကျော်လွန်ပြီးတော့အပြိုင်ဆောင်ရွက်တဲ့အတွက်ကြောင့်အာဆီယံအခမ်းကဏ္ဍပိုးပြီးအားနေသွားစီကြောင်း NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်က VOE ကိုပြောပါရယ် Zoom ကနေဆက်သွယ်မေးမြန်းထားပါရယ်ရှင
်โอเคမင်္ဂလာပါဒေါ်စင်မောင
်မင်္ဂလာပါ
အရင်ဆုံးမေးချင်တာကတော့ဒီထိုင်းနိုင်ငံသားကြီးဝင်ကြီးကအခုအာဆီယံနိုင်ငံသားကြီးဝင်ကြီးများအစည်းအဝေးမတိုင်ခင်မှာသူတနင်္ဂနွေနေ့ပေါ့နော်မြန်မာနိုင်ငံကိုလျှို့ဝှက်စွာတွားရောက်ခဲ့ပြီးတော့ဒီဒေါအောင်ဆန်းစုကြည်နဲ့တိတ်တဆိတ်ပေါ့နော်သူတွေ့ဆုံခဲ့တယ်ဒီခီးစင်မှာဒီဒေါအောင်ဆန်းစုကြည်နဲ့သူနှစ်ဦးတည်းတွေ့ခဲ့တယ်ဆိုတဲ့ကိစ္စကိုအခုစစ်ကောင်စီကလည်းဒီကနေ့ဆိုရင် VOA ကိုအတည်ပြုတယ်နောက်ပြီးသူတို့နှစ်ဦးတည်းပေါ့နော်တနိုင်ကြော်ကြာတွေ့ဆုံခဲ့တယ်ဆိုတာလည်းပြောတယ်ဆိုတော့ဘယ်နေရာမှာအတိအကျတွေ့တယ်ဆိုတာမသိရပါပဲသူတို့ဆွေးနွေးချက်တွေနဲ့ပတ်သက်ပြီးတော့တင်းနေအမျိုးမျိုးထွက်ပေါ်လာတယ်တော့ရှိနေတာပေါ့နော်NUG ဘက်ကဒီထိုင်းနိုင်ငံသားကြီးဝင်ကြီးကိုဟိုဆက်သွယ်တာမျိုးပေါ့နော်ထိုင်းနိုင်ငံသားကြီးဝင်ကြီးဘက်ကရော NUG ကိုဒီဆက်သွယ်တာမျိုးတွေပေါ့နော်ပြောဆိုတာမျိုးတွေရောရှိလားရှင
်ဟုတ်ကဲ့ဟိုကျမတို့နောက်ဆုံးမေးခွန်းကနေပြန်ဆရရင်တော့ကျမတို့တောင်းလျှောက်ပေါ့နော်ထိုင်းနိုင်ငံသားကြီးဝင်ကြီးကိုရောဟောနောက်ပြီးတော့ကျမတို့ဒီထိုင်းနိုင်ငံကနေပြီးတော့ပေါ့နော်မြန်မာအရေးအတွက်ကိုယ်စားလှယ်ခန့်ထားတဲ့သူကိုရောပေါ့လေအင်ကျမတို့ကတောက်လျှောက်ဒီ correspondent letter တွေပေးပို့ခဲ့တာတွေရှိအဲအကြီးကြုံတိုင်းလဲကျမတို့ကဥပမာဒီဒုက္ခသည်အရေးပေါ့နော်ကျမဒီရွှေပြောင်းလုံသမားတွေဖန်ဆီးထိသိခံရတဲ့အရေးတွေဒီကိစ္စတွေနဲ့ပတ်သက်လို့လည်းပဲကျမတို့ဘက်ကတော့တောက်လျှောက်ပေါ့လေဒီထိုင်းနိုင်ငံသားရဲ့ဝင်ကြီးကိုလိတ်မှုပြီးတော့ကျမတို့ဆက်သွယ်ဆောင်ရွက်ခဲ့တာတွေရှိပါတယ်ဒါပေမဲ့လုံးဝဒီထိုင်းနိုင်ငံသားရဲ့ဘက်ကအခုအချိန်ထိပေါ့နော်တောက်လျှောက်ကျမတို့ဘက်ကိုဟို response လောက်တာအကြောင်းပြန်တာအလုံးဝမရှိခဲ့ဘူးပေါ့နော်ဆိုတော့သူကတော့တောက်လျှောက်ပဲဟိုပြောရမယ်ဆိုလို့ရှိရင်တော့စစ်ကောင်စီနဲ့ပဲအဲတောက်လျှောက်ဆက်သွယ်ဆောင်ရွက်နေတဲ့အနေအထားမျိုးကိုဟိုကျမတို့တွေ့ရတယ်ပေါ့နော်ဆိုတော့အခုချိန်ထိလည်းဒီတိုင်းပါပဲကျမတို့ဘက်ကတော့ဒီဆိုင်မမအဲအကြောင်းအရာတွေပေါ်လာတိုင်းပေါ်လာတိုင်းမှာရောပေါ့နော် အော်နောက်ပြီးတော့ပုံမှန်ခုနမှထိုင်းရဲ့ဥပမာဆိုပါစို့ဒီဒီနှစ်တကူပွဲတော်နေ့တွေပါတယ်မလဲတမန်တော်မှာပေးပို့တာတွေပါတယ်ရစပါတော့ကျွန်တော်တို့ဆက်သွယ်ဆောင်ရွက်တာတွေရှိပါတယ်ဒါပေမဲ့ထိုင်းနိုင်ငံသားဝင်ကြီးကတောက်လျှောက်ကျွန်တော်တို့ဟိုတိုက်ရိုက်တုံ့ပြန်တာမျိုးဆက်သွယ်ဆောင်ရွက်တာမျိုးတော့မရှိခဲ့ပါဘူ
းဟုတ်ကဲ့အဲ့တော့ဒီအခုထိုင်းနိုင်ငံသားဝင်ကြီးကသူကဒေါက်ဆန်းစုကြည်နဲ့တွားပြီးတော့သူတွေ့ဆုံခဲ့တဲ့ကိစ္စမှာဟိုပုဂ္ဂိုလ်ကြီးရင်းနှီးမှုအပိုင်းလဲပါသလိုမြန်မာနိုင်ငံမှာဒီအကြံဖက်ပဋိပက္ခတွေကိုချုပ်ငင်းရေးပေါ့နော်အဆုံးသက်ရေးမှာမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်သူတို့အင်ကြီးချင်းနိုင်ငံတစ်ခုအနေနဲ့သူတွားခဲ့တယ်ဆိုတာမျိုးတုံ့ပြန်ဖြေရှင်းထားတာရှိတာပေါ့နော်တစ်ဖက်မှာကျတော့အာဆီယံအနေနဲ့ကျတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအထူးတန်တမန်နေလဲရှိတယ်ဒီအတွက်လည်းအာဆီယံဘုံသဘောတူညီချက်ချမှတ်ထားတာလည်းရှိတဲ့အပိုင်းမှာထိုင်းနိုင်ငံကတူနီတူဟန်နဲ့ဂျိုးပန်းနာကမြန်မာနိုင်ငံရဲ့ဒီပဋိပက္ခဖြစ်နေတဲ့အခြေအနေဝိုင်းဝန်းဖြေရှင်းနေဆိုတဲ့အဲ့ဒီထိုင်းဘက်ကတုံ့ပြန်ဖြေရှင်းချက်ပေါ်မှာရော NUG ဘက်ကဘယ်လိုမြင်လဲရှင
်ဟုတ်ကဲ့ခုနတင့်ချက်ပေါ့နော်ခုနအကြံဖတ်မှုတွေရက်တန်ဖို့ရှော့ချဖို့တွားရတယ်ဆိုလို့ရှိရင်တော့တကယ်တော့တောင်ဆန်းစုကြည်နဲ့တွေ့စရာမလိုဘူးလေဟိုအကြံဖတ်နေတာကဘယ်သူလဲပေါ့နော်ပြည်သူလူထုကိုတတ်ဖြတ်နေတာကဘယ်သူလဲပေါ့အခုသူတွားနေတဲ့ကာလမှာဟိုပဲအဲကျမတို့လေရင်နေနဲ့ပုံကျဲတာခြေရွာတွေကိုမီးရှို့တာတွေတောက်လျှောက်လုပ်နေတာကစစ်တပ်ကလုပ်နေတာလေ SSC ကလုပ်နေတာဖြစ်တဲ့အတွက်အကယ်၍အကြမ်းဖက်မှုတွေကိုရပ်တန့်စေခြင်းနဲ့ဆိုရင်တော့သွားပါမြန်မာပြည်သွားပါသွားပြီးရင်တော့စစ်ကောင်စီကို convince လုပ်ရလိမ့်မယ်ပေါ့နော်ဒီအကြမ်းဖက်မှုကိုကျူးလွန်နေတဲ့အစမတန်အင်အားတွေတုံးပြီးတော့ပေါ့နော်ပြည်တွင်းမှာဖြစ်နေတဲ့အဲဒီပေါ့နော်ပြည်ပခန့်တွေကိုနော်လေချောင်းအရသာလွန်အင်အားတုံးပြီးတော့အကြမ်းဖက်နေတာတွေအဲ့နောက်ပြီးတော့အခုနိုင်ငံရေးအကျဉ်းသားတွေအကျဉ်းထောင်တွေကနေရွှေ့ပြောင်းပြီးတော့အကျဉ်းထောင်တွေထဲမှာတပ်ဖြတ်နေတာတွေတည်တံပေးနေတာတွေဒါတွေကိုရပ်တန့်အောင်လုပ်တင်နေပေါ့နော်တစ်ချက်နောက်ဒုတိယတစ်ချက်ကဘာလဲဆိုတော့ဒါက 5 point consensus တဲ့မှာလည်းပြောထားပြီးသားပဲပေါ့နော်ဒါဒီ violence တွေကိုဟိုရပ်တန့်ဖို့လို့ဆိုတဲ့ကိစ္စပြောထားတယ်ဆိုတော့အခါကျတော့ဒီဖြစ်စဉ်ကြီးကိုပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်ပြည်သူလူထုကငြိမ်းချမ်းစွာဆန္ဒထုတ်ဖော်မှုတွေနော် CDM လှုပ်ရှားမှုတွေဒီလိုမျိုးငြိမ်းချမ်းစွာဆန္ဒထုတ်ဖော်မှုတွေနဲ့ပဲစခဲ့ကြတာဖြစ်တယ်ပေါ့နော်အဲ့ဒါကိုမှဒါတနက်နဲ့ပြစ်တက်ပြီးတော့လမ်းပေါ်မှာပေါ့နော်ဒါမန္တလေးမှာနေပြီးတော့မှရန်ကုန်မှာဒီလိုအကြမ်းဖက်ပြီးတော့ရက်ွက်လူနေရက်ွက်နေတဲ့အထိဝင်ပြီးတော့အိမ်ထဲမှာနေနေတဲ့သူတွေအထိပါပေါ့နော်ဒါအကြမ်းဖက်ခဲ့တာကစစ်တပ်ဖြစ်တယ်ပေါ့စစ်ကောင်စီဖြစ်တယ်အဲ့တော့ဒီအကြမ်းဖက်မှုကိုစတင်ခဲ့တဲ့လူမာသားလေးအကြမ်းဖက်မှုကိုရပ်တန့်မှုလို့တောင်းဖို့ရှိတယ်ပေါ့နော်ဒါကိုပဲတွန်းတင်တယ်လို့ကျွန်မအနေနဲ့ဒါ 5 point consensus နဲ့ပတ်သက်လို့ရှင်းလည်းပဲပေါ့နော်ဆိုတော့ဟိုခုနမေးခွန်းကိုပြန်ဖြေရမယ်ဆိုလို့ရှိရင်ဒေါက်ဆန်းစုကြည်နဲ့သွားတွေးတာအကြမ်းဖက်မှုတွေကိုရပ်တန့်မှုဆိုရင်တော့တွေးတဲ့လူတော့မှားနေတယ်လို့ကျွန်မတော့ပြန်ပြီးတော့ပြောချင်တာပဲပေါ့နော်ဟုတ်ကျေးဇူးပါ
အဲ့တော့ဒီခုတို့ဒီထိုင်းနိုင်ငံသားဝင်ကြီးကဒေါက်ဆန်းစုကြည်နဲ့သွားတွေးတဲ့ကိစ္စနဲ့ပတ်သက်လို့တည်င်းတွေပြန်ပြီးထွက်လာတဲ့အပိုင်းမှာပေါ့နော်ဒေါက်ဆန်းစုကြည်ကအခုလက်ရှိ NUG ရဲ့အဖွဲ့အစည်းပေါ်NUG ပေါ်မှာရောနောက်ပြီးတော့ဒီ PDF တို့တို့ပေါ့နော်ပြန်ပြီးတော့ဒီတော်လန်ခုခံနေတဲ့အဖွဲ့အစည်းပေါ်မှာရောသူ့သဘောထားကိုပြောလိုက်တယ်လို့ဒီတည်င်းတွေထွက်နေတာရှိပါဆိုတော့အဲ့ဒီတည်င်းတွေနဲ့ပတ်သက်ပြီးရော NUG ရဲ့သဘောထားဘယ်လိုရှိလဲရှင်
အဲ့ဒါဆိုရင်တော့ကျွန်မတက်တည်ပြလို့ပဲပြောမှာဘယ်တက်တည်နဲ့ပြောမှာလဲပေါ့နော်တောင်ဆန်းစုကြည်ကဒီလိုပြောလိုက်တယ်ဆိုတဲ့ဟာကိုတောင်ဆန်းစုကြည်ကိုယ်တိုင်မပြောဘဲနဲ့ကျွန်တော်တို့ကဘယ်တက်တည်နဲ့ယုံရမှာလဲပေါ့နော်ဆိုတော့နောက်ပြီးတော့နှစ်ယောက်တည်းတွေ့တယ်လို့လည်းပြောတယ်ပေါ့နော်နှစ်ယောက်တည်းတွေ့တယ်ဆိုရင်လည်းတစ်ဖက်သက်စကားပဲဖြစ်နေတာပဲအခုကလူတစ်ယောက်ကိုဟိုအချင်းအောင်နဲ့ထည့်ထားတင်းအမှောင်ချထားပေါ့နော်ဘယ်သူနဲ့မှထိတွေ့ခွင့်လည်းမပေးလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်လည်းမရှိတဲ့သူတစ်ယောက်ကိုနှစ်ယောက်တည်းသွားတွေ့ပါတယ်ဆိုပြီးတော့ဟုတ်ပြီတော့တည်င်းနေထုတ်ချင်သလိုထုတ်နေရဆိုတာကတော့ကျွန်တော်ကတော်တော်လေးတန်တရားရှိစီရကောင်းတယ်ပေါ့နော်ဘလို့အထောက်ထားနေကျွန်တော်တို့ကဒါတွေကိုမှန်ပါတယ်လို့သက်တည်ပြမလဲပေါ့နော်ဘာဆိုရဲအနေထားပေါ့ဆိုတော့ဒါကဟိုယုံကြည်စရာမရှိတဲ့အဲမှတ်ချက်တွေပဲဖြစ်တယ်နောက်ပြီးတော့ပြန်ပြီးတော့ပေါ့နော်ဟိုဖြစ်စဉ်တွေရပြန်ကြည့်မယ်ဆိုရင်ဒီစကားတွေကစစ်ကောင်စီကဟိုရုံးနေရပြောစီခြင်းလို့မို့လို့မှာပေါ့နော်တောင်ဆန်းစုကြည်ကိုဟိုလူနဲ့တွေ့တယ်ဒီလူနဲ့တွေ့တယ်ဆိုပြီးတော့ပြီးခဲ့တဲ့နေ့တောက်လျှောက်လို့ပေါ့နော်ဒီလိုတွေလုပ်ခဲ့တာပေါ့နော်ဆိုရဲအနေထားမျိုးလည်းတွေ့ရနောက်တည်င်းတွေထွက်လာတဲ့ဟာကြီးကြည်ပြန်တော့လည်းပဲအဲခုနတည်င်းဆိုးဆပြီးတော့ထွက်တဲ့ပေါ့နော် pan orient ထင်ပါတယ်ဆိုတော့အဲ့ဒီမှာလည်းပဲဘာကိုပြောထားလဲအဲ့ဒီမှာလည်းပဲအဲ့ဒီတည်င်းဌာနကနေပြီးတော့အဒီတည်င်းတွေစထွက်တယ်လို့ကျွန်တော်တို့သတိထားမိရပေါ့နော်ဆိုတော့ပြန်ကြည့်ရမယ်ဆိုလို့ရှိရင်ပြန်ကောက်ရအဲ့ဒီတည်င်းဌာနအတောင်ဝင်ရှိတဲ့သူပြောင်းကစစ်ကောင်စီက တာဝန်ရှိတဲ့သူတယောက် ਨੇ ပြီးခဲ့တဲ့နှစ်လလောက်ကမှသွားတွေ့ပြီးတော့သတင်းနိုင်ငံတကာသတင်းတွေမှာအဲဒါမျိုးတွေပေါ့နော်ဟိုပူပေါင်းဆောင်ရွက်ဖို့လို့ဆိုပြီးလုပ်မယ်ဆိုပြီးတော့ထုတ်ဖော်ပြောဆိုခဲ့တာတွေသတင်း website တွေမှာတွေ့ရတယ်ဆိုတော့ဒါအားလုံးကစတင်ကြီးပဲလို့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်အဲ့တော့ဒေါန်ဆန်းစုကြည်ကိုယ်တိုင်ပါဇက်ကအာပေါ့နော်လူကိုယ်တိုင်လွတ်လပ်တဲ့အခြေအနေမှာထုတ်ဖော်ပြောဆိုခွင့်မရှိသေးတဲ့အခြေအနေမျိုးမှာခုနကတော့ဒေါန်ဆန်းစုကြည်ကဘယ်လိုပြောပါလဲဘယ်ဟာပြောပါလဲဆိုတဲ့ဟာတွေကိုကျွန်တော်တို့ကတော့အယုံကြည်မရှိဘူးလို့ပဲပြောချင်ပါတယ်
အခုလက်ရှိအာဆီယံဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံဘက်ကတော့ပြောနေတာပေါ့နော်သူတို့နှစ်ဖက်စလုံးနဲ့ထိတွေ့ဆက်ဆံနေတယ် NUG ဘက်နဲ့ရောစစ်ကောင်စီနဲ့ရောဆိုပြီးတော့အဲ့လိုပြောနေတဲ့အပိုင်းမှာအခုလိုထိုင်းနိုင်ငံသားကြီးဝင်ကြီးကနေပြီးတော့ပေါ့နော်စစ်ကောင်စီနဲ့သဘောတူပြီးတော့ဒီမြန်မာနိုင်ငံကိုလျှို့ဝှက်စွာတွားရောက်ပြီးတော့ဆန်းစုကြည်နဲ့တွေ့လာပြီးတော့ဒေါန်ဆန်းစုကြည်ရဲ့အမှားစကားပါဆိုပြီးအာဆီယံစည်းဝေးကိုတည်ဆောင်လာတယ်ဆိုတော့အခြေအနေကဒီဒီစုံတရား NUG ကိုရောဘလို့အကျိုးတက်ရောက်မှုရှိမယ်ရှင်
။အော်ကျွန်တော်တို့အခုလိုမျိုးမီဒီယာတွေကနေပြောပြီးတော့ live ရှင်းရပြောရတာတွေတော့ရှိတာပေါ့ရှိတာပေါ့နော်။နည်းနည်းတော့လှုပ်ရှုပ်တာပေါ့ပြောရမယ်ဆိုလို့ရှိရင်လှုပ်ရှုပ်တယ်ဆိုတော့ဒီမဟုတ်တန်တဲ့ရတွေပြောတယ်နောက်ပြီးတော့သတင်းတွေမှာပါလာတယ်အဲဆိုတဲ့ခါကျတော့ကျွန်တော်တို့ကတော့အမှန်တရားကိုပြောဖို့လို့ပေါ့နော်။တာဝန်လည်းရှိတယ်ပေါ့နော်။အစိုးရကဒီ NUG အနေနဲ့လည်းတာဝန်ရှိတယ်ခုနပြည်သူလူထုအနေနဲ့တို့လောဖြစ်နေတာတွေကျမတို့နိုင်ငံအင်အားစုတွေကြားထဲမှာဖြစ်လာတဲ့မိကွန်းတွေပေါ့နော်ဝိဝါဒတွေပေါ့ဒါတွေကိုကျမတို့ပြန်လည်ပြီးတော့ဖြေကြားရတယ်ရှင်းလင်းရတယ်အချက်လက်တွေ verify လုပ်ရတယ်ပေါ့နော်ဆိုပြီးတော့ဒီလိုမျိုးတော့အလုပ်တော့ရှုပ်တာပေါ့အဲဒါပြင်ဘာရှိလဲဆိုတော့အာဆီယံအနေနဲ့ရောနိုင်ငံတကာအနေနဲ့ရောမြန်မာအရေးကိုဂိုင်ပယ်ဖြေရှင်းတဲ့အခါမှာပို့ပြီးတော့ရှုပ်ထွေးသွားစေတယ်ပေါ့နော်ဥမာ ASEAN 5 point consensus လည်းရှိတယ် ASEAN 5 point consensus ကိုကျမတို့ကဟိုပြောရရင်မလုံလောက်ဘူးပေါ့နော်မလုံလောက်ဘူးဒီချက်လက်တွေကဟို totally outrightly ညင်းစရာတော့မဟုတ်ပင်မဲ့ညီမအရေးဟိုဖြည့်ရှင်းတဲ့အခါမှာဒီ5 point consensus ကိုတိုင်းဒီပင်လည်းမလုံလောက်လို့ကျမတို့ကတိတက်ပို့ပြီးတော့ပေါ့နော် review လုပ်ပြီးတော့ပုံမူပြီးတော့ထိရောက်တဲ့ပြတ်သွားတဲ့အရေးယူဆောင်ရွက်မှုတွေ engagement တွေလုပ်ဖို့လို့တိုက်တွန်းနေတဲ့အချိန်ကာလမျိုးဖြစ်တယ်ပေါ့နော်ဒီကာလမျိုးမှာအခုလိုမျိုးပေါ့နော်ဟိုအာဆီယံထဲမှာကိုကဟိုပဲခုနအိန္ဒိယချင်းဖြစ်တဲ့ထိုင်းကအိန္ဒိယချင်းဖြစ်လို့ပို့တာဝန်ရှိတယ်ဆိုပြီးတော့အာဆီယံဘုံသဘောတူညီချက်ကိုကျော်လွန်ပြီးတော့ဒါမှမဟုတ်အာဆီယံဘုံသဘောတူညီချက်နဲ့ကန့်ညီခြင်းမရှိတဲ့ parallel track ပေါ့နော်အပြိုင်လိုမျိုး engagement လုပ်လာတာကဒေတာတွင်းအာဆီယံနိုင်ငံထဲမှာလည်းပဲအမတန်ရုပ်ပြတ်ဆင်းပြတ်နိုင်တဲ့ကိစ္စလို့ဟိုကျွန်တော်တို့ပြောလို့ရတယ်ပေါ့နော်အဲ့တော့ဒီနောက်နိုင်ငံတွေရောနောက်အိန္ဒိယချင်းနိုင်ငံကြီးတွေကရောအာဆီယံ centrality ဆိုပြီးတော့သွားနေမြန်မာပြည်အရေးကိုဖြည့်ရှင်းတဲ့နေရာမှာဒီအာဆီယံကိုရှေ့ကိုတွန်းပို့ပြီးတော့ပေါ့နော်ဒါအာဆီယံ centrality လို့သွားနေတဲ့အချိန်ဒီအချိန်ခါမျိုးမှာလည်းပဲအဲ့တော့မြန်မာအရေးကိုဖြည့်ရှင်းတဲ့နေရာမှာအာဆီယံနဲ့တွေလုံလောက်ပါမလားပေါ့နော်ဆိုတော့မိကွန်းတွေကိုပို့ပြီးတော့ကျေလောင်ပါစေတယ်လို့ကျမတို့မြင်နေအဲကျမတို့ပြည်သူလူထုအတွက်ကတော့တိတ်တော့မထူးပါဘူးဟိုကိုအလုပ်ကိုလုပ်ရမှာပဲကိုတိုင်းပြည်ရဲ့ကံကြမ္မာကိုကိုဘတ်တာကိုပဲဆုံးဖြတ်ချက်ချရမှာပဲဖြစ်တဲ့အတွက်အဲဒီသတင်းတွေထွက်လာပြီးနောက်ပိုင်းမှာလည်းပြည်သူလူထုရဲ့အတန်ကိုကျမတို့ပြန်ကြပါတယ်ဘယ်သူကြောင့်မှဒီຫນွေဦးတော်လှန်ရေးရဲ့အန်ဒီမှာပန်းနိုင်ဖြစ်တယ်ပေါ့နော်ဆင်အာနာရှင်စနစ်ပြုတ်ကျရေးနဲ့ Federal Democracy ထူထောင်ရေးအတွက်သွားရမယ်အဲပန်းတိုင်နဲ့ရည်မှန်းချက်တွေကိုတော့ပြောင်းလဲနိုင်ခြင်းမရှိပါဘူးကျမတို့နည်းနည်းတော့အလုပ်ရှုပ်တာပေါ့လေဒါတော့ပါပဲဟုတ်
အခုဒီအာဆီယံနိုင်ငံသားဝင်ကြီးများအစည်းအဝေးကနေပြီးတော့ဒီမြန်မာနိုင်ငံဆိုင်ရာသူတို့ပူးတွဲကြေညာချက်ထုတ်ပြန်ခဲ့တယ်ပေါ့နော်အဲ့တော့ထုတ်ပြန်ခဲ့တဲ့အခါမှာအဲ့ဒီထုတ်ပြန်မှုအတွက်လည်းသူတို့အကျိတ်နယ်ကိုသူတို့အချိန်တော်တော်ယူခဲ့ရတယ်ဆိုတော့ NUG အနေနဲ့ပေါ့နော်ဒီအာဆီယံပေါ်အနေနဲ့တိုက်တွန်းနေတဲ့မြန်မာအရေးထိထိရောက်ဆောင်ရွက်ဖို့ဆိုတဲ့အပိုင်းမှာဒီမျှော်လင့်ထားတဲ့အခြေအနေအာဆီယံတကယ်ပဲရောက်နိုင်မယ်လို့သုံးသပ်လားဘယ်လိုမြင်လဲရှင်
အင်းကျမတို့ကလေဒီမှာအများကြီးတော့မမျှော်လင့်ထားဘူးဟိုငကိုရဲကပေါ့နော်ဆိုတော့ဟိုဒါပေမဲ့လည်းပဲကျမတို့က engagement ကိုယုံတယ်အာဆီယံထဲကမိသားစုဝင်နိုင်ငံတနိုင်ငံဖြစ်တယ်ပေါ့နော်ဆိုတော့အာဆီယံရဲ့အခမ်းကဏ္ဍအရေးကြီးတာကိုဟိုကျမတို့အသိအမှတ်ပြုတယ်နောက်ပြီးတော့အာဆီယံနဲ့ fully ကျမတို့က engage လုပ်ရမယ်ပေါ့နော် member state နိုင်ငံတနိုင်ငံအခွင့်ဝင်နိုင်ငံတနိုင်ငံတွေနဲ့ဒီဝတ္တရားကိုကျမတို့နားလည်တယ်သဘောပေါက်တယ်ဒီဝတ္တရားအရကျမတို့ပူးပေါင်းဆောင်ရွက်တယ် engagement လုပ်တယ်ပေါ့နော်ဒါကျမတို့ရဲ့ပုံစံဒါပေမဲ့အဲ့လိုလုပ်တာဟာကျမတို့တော်လိုင်းရေးကြီးအတွက်ကျမတို့တိုင်းပြည်အတွက်အများကြီးဟိုပြောင်းလဲသွားမှာကိုမျှော်လင့်ပြီးတော့လုပ်နေရတာမဟုတ်ဘူးဒါကျမတို့မှာရှိရဲ့ responsibility အရာပေါ့နော်ပူးပေါင်းဆောင်ရွက်နေတာပဲဖြစ်တယ်ဒါပေမဲ့ကျမတို့လိုချင်တဲ့တိုင်းပြည်ရဲ့အပြောင်းလဲကိုလို့ဟိုသွားဖို့လို့ထိရောက်တဲ့အပြောင်းလဲတွေအင်မတန်အားကောင်းတဲ့အပြောင်းလဲတွေဖြစ်လာနိုင်မယ်လို့တော့ကျမတို့ကမျှော်လင့်ပြီးပူးပေါင်းဆောင်ရွက်နေတာမဟုတ်တဲ့အတွက်တိတ်တော့မထူးဆန်းပါဘူးကျမတို့ဟိုဘယ်လိုပြောမလဲအဲဒီအစည်းအဝေးတွေဒါတွေကကျမတို့တို့အနှောက်အယှက်မဖြစ်လာယုံဆိုလို့ရှိရင်တော့မစိုးဘူးလို့ပဲအမြင့်ဆုံးမှတ်လို့ရမှာပေါ့ဒီ ထက်ပို့ပြီးတော့တို့အများကြီးကြောင်းလင်းလို့တော့မရဘူးဆိုတော့ကျွန်တော်တို့ကိုရီးယားတွန်းဆထားပြီးသားဖြစ်ပါတယ်
ဒီတစ်ပတ်မြန်မာဒီမိုကရေစီရေးရာအစီအစဉ်အတွက် NUG နိုင်ငံသားဝန်ကြီးဒေါ်စင်မောင်အောင်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်
။ VOE အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်။
တနင်္ဂနွေညကျန် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျအစီအစဉ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။ American ဘဏ္ဍာရေးဌာနက MFDB နဲ့ MICB ဘဏ်တွေကိုပိတ်ဆို့ဒဏ်ခတ်ခဲ့တယ်လို့စင်ကာပူနိုင်ငံအခြေစိုက်ဘဏ်တစ်ခုဖြစ်တဲ့ United Overseas Bank ကလည်းဒီမြန်မာနိုင်ငံတကာလေကြောင်းလိုင်း MAI ရဲ့ဘန်အာမတ်ခန်နဲ့ဘန်စင်းတွေကိုပိတ်သိမ်းခဲ့ပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသက်ချက်ကိုစောင်းမရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါရရှင
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေစီးပွားရေးချွတ်ချုံကြမှုမလုံခြုံမှုအထွေထွေအကျပ်တဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအခြေအနေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြီးသွေးနိုင်ပါ။နေပြည်တော်ရှိရေနံနဲ့သဘာဝဓာတ်ငွေ့ယုံ MOGE ယုံကိုဇူလိုင်6ရက်နေ့မှာစစ်တပ်ကဝင်ရောက်စီးနှင်ပြီးစီမံဌာနအရာရှိများကိုဖမ်းဆီးတယ်ဆိုတဲ့သတင်းကိုမြန်မာနိုင်ငံသတင်းဌာနကဖော်ပြခဲ့ပါတယ်။လုံခြုံရေးသတင်းပေါက်ကြားလို့ MOGE ယုံကိုအခုလိုစစ်တပ်ကဝင်ရောက်စီးနှင်ပြီးဝန်ထမ်းတွေကိုဖမ်းဆီးတာလို့မြန်မာနောင်ရဲ့သတင်းမှာဖော်ပြထားပါတယ်။အခုလို MOGE ယုံကိုစစ်တပ်ကဝင်ရောက်စီးနှင်ဖမ်းဆီးတာဟာမြန်မာနိုင်ငံသားကုံသွယ်မှုဘဏ် MFDB နဲ့မြန်မာရင်းနှီးမြှုပ်နှံမှုဘဏ်နဲ့ကုသရောင်းဝယ်ရေးဘဏ် MICB ဘဏ်တွေကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးယူဒဏ်ခတ်လိုက်ကြောင်းဇွန်21ရက်နေ့ကထုတ်ပြန်ကြေညာပြီးနောက်သတင်းနှစ်ပတ်အကြာမှာဖြစ်ပွားခဲ့တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့အခုလို MFDB နဲ့ MICB ဘဏ်တွေကိုပိတ်ဆို့အရေးယူလိုက်တာဟာထိရောက်တယ်လို့မြန်မာစီးပွားရေးလေလံသုံးသပ်သူစီးပွားရေးပညာရှင်ဦးစိန်ထေးက VOA ကိုအခုလို့ပြောကြားခဲ့ပါတယ်
။ထိရောက်တာပေါ့မြန်မာနိုင်ငံရဲ့အချုပ်ပေါ့ဗျာအချုပ်ဆိုတာကဘဏ္ဍာရေးနဲ့ပတ်သက်လို့ငွေကြေးအလွဲအပြောင်းအလွဲအပြောင်းနိုင်ငံငွေဒေါ်လာတစ်ခုတွေမဟုတ်နိုင်ငံငွေအကုန်လုံးချုပ်ထားတာဒီဘဏ်တစ်ခုမြန်မာယင်းနေမြန်မာဘဏ်နဲ့မြန်မာကုန်သွယ်မှုဘဏ်ဆိုတကယ်အချုပ်ပြောမယ်ဆိုရင်နိုင်ငံညာငွေ transition နဲ့ပတ်သက်လို့အားလုံးပေါင်းနီးနီးလောက် 80% ကျော်လို့ကျွန်တော်တို့မှန်းတယ်နော်ခဏန်းလို့ကျွန်တော်တို့ဆိုမှမရှိဘူးဆိုတော့ 80% 90% လောက်ကအဲ့ဒီဘဏ်တစ်ခုကဖျက်ရအဲ့ဒါကိုကျွန်တော်စူပိုက်ပိတ်ဆို့မှုလုပ်တယ်ဆိုတော့ဘလောက်ကြီးမားတဲ့ဟာလားအရှိအဟုန်လဲဆိုတော့ဒါတော့ကြည့်တော့မြင်လာပြီပေါ့ဗျာ
ဇူလိုင်လ21ရက်နေ့ကထုတ်ပြန်တဲ့ American ပြည်ထောင်စုဘဏ္ဍာရေးဌာနထုတ်ပြန်ချက်မှာ MFTB နဲ့ MICB ဘဏ်တွေကိုပိတ်ဆို့အရေးယူဒဏ်ခတ်ရတာဟာစစ်ကောင်စီအပြေအဝါထိန်းချုပ်ထားတဲ့ဘဏ်တွေအနေနဲ့နိုင်ငံတကာဈေးကွက်မှာငွေပေးငွေယူငွေအလွဲအပြောင်းတွေလုံးလို့မရနိုင်အောင်အထူးသဖြင့်စစ်ကောင်စီအနေနဲ့စစ်လက်နက်ပစ္စည်းတွေစစ်လက်နက်ပစ္စည်းတွေနဲ့ဆက်ဆံနေတဲ့ကုန်ကျန်းပစ္စည်းတွေမတင်သွင်းနိုင်အောင်လို့ပိတ်ဆို့အရေးယူတာဖြစ်တယ်လို့ဖော်ပြထားတာတွေ့ရပါတယ်မြန်မာနောင်ရဲ့ဇူလိုင်လ10ရက်နေ့သတင်းတပုတ်မှာလဲစင်ကာပူနိုင်ငံအခြေစိုက်အထင်ကရဘဏ်ကြီးတစ်ခုဖြစ်တဲ့ United Overseas Bank UOB ဘဏ်ဟာမြန်မာနိုင်ငံကနိုင်ငံတကာလေကြောင်းလိုင်းတစ်ခုဖြစ်တဲ့ Myanmar Airways International MAI နဲ့သက်ဆိုင်တဲ့ဘဏ်အာမခံတဲ့ဘဏ်စည်းရင်းတွေကိုပိတ်သိမ်းလိုက်တဲ့အကြောင်း MAI ဘဏ်အကောင့်အတွင်းငွေသားနဲ့ချက်လက်မှတ်တွေထည့်သွင်းခြင်းကိုဇူလိုင်လ10ရက်နေ့မှာစာရွေး၎င်းငွေပေးချေမှုနဲ့ငွေအဝင်ဝန်ဆောင်မှုတွေကိုဇူလိုင်လ31ရက်နေ့ကစာရွေး၎င်းခွင့်မပြုတော့ဘဲဩဂတ်စ်လ15ရက်နေ့ကစပြီးတော့ MAI နဲ့သက်ဆိုင်တဲ့ဘဏ်အာမခံ5ခုစလုံးအပြင်ဘဏ်စည်းရင်းလက်ကျန်ငွေတွေနဲ့ဘဏ်စည်းရင်းတွေကိုပိတ်သိမ်းသွားမယ်လို့ UOB က MAI ကိုပေးပို့တဲ့အီးမေးလ်မှာဖော်ပြထားတယ်လို့ဆိုပါတယ်။ဒါဟာအမေရိကန်ဘဏ္ဍာရေးဌာနက MFTB နဲ့ MICB ဘဏ်တွေကိုပိတ်ဆို့တန်ခတ်ပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့ကိစ္စရပ်တစ်ခုလည်းဖြစ်ပါတယ်
။ဒါအပြင်ကြိုတင်ကြေညာခြင်းမရှိဘဲစစ်ကောင်စီရဲ့ကုန်သွယ်ရေးဦးစီးဌာနကပို့ကုန်ဆိုင်ရာမူဝါဒသစ်ရုတ်တရက်ထုတ်ပြန်လိုက်လို့ ထိုင်းမြန်မာနယ်စပ်မြဝတီမှာပြောင်းတင်ကုန်ကားအစီးရေ900ကျော်ပိတ်မိပြီးကုန်တွေတွေထိခိုက်ခဲ့ကြတယ်လို့ Farmer Times Media ရဲ့သတင်းကိုဇူလိုင်10ရက်နေ့ VOA သတင်းမှာဖော်ပြထားပါတယ်။ဇွန်15ရက်နေ့ကထုတ်ပြန်ခဲ့တဲ့မူဝါဒသစ်မှာမြဝတီမှာလိုင်စင်လျှောက်ဖို့ငွေထည့်ပေးမဲ့နိုင်ငံခြားကုမ္ပဏီနဲ့ဝယ်ယူမဲ့ကုမ္ပဏီနာမည်မတူညီရင်ပို့ကုန်ကြေညာလောထုတ်မပေးဘူးဆိုတဲ့အတွက်ပြောင်းကားတွေဟာထိုင်းကိုတင်ပို့ခွင့်မရပဲမြဝတီမှာပိတ်မိနေခဲ့တာပါဒီလိုပြောင်းကားတွေပိတ်မိနေခဲ့တဲ့အတွက်ရက်လွန်ကြီးပေးဆောင်ရတာဂိုဒေါင်ကပေးရတာတွေဂိုဒေါင်မရတဲ့ပြောင်းတွေမိုးမိတဲ့အတွက်ပျက်စီးရတာတွေကြုံရတာကြောင့်ပြောင်းတင်ပို့တဲ့ကုန်တွေတွေထိခိုက်နစ်နာခဲ့ကြရပါတယ်ဒီလိုအခက်အခဲတွေကြောင့်ဂျွန်29ရက်နေ့မှာတော့ဂျွန်15ရက်နေ့ကထုတ်ပြန်ခဲ့တဲ့ပို့ကုန်မူဝါဒသစ်ကိုပြန်လည်ပြင်ဆင်ခဲ့တယ်လို့သိရပါတယ်။ဒါဟာစစ်ကောင်စီရဲ့စီးပွားရေးမူဝါဒတွေတည်ငြိမ်မှုမရှိတာစီမံခန့်ခွဲမှုညံ့ဖျင်းတာကိုပြသနေတာဖြစ်တယ်လို့ကုံတယ်တူဦးကဆိုပါတယ
်။စစ်ကောင်စီကအခုလိုစီးပွားရေးကဏ္ဍမှာအခက်အခဲတွေမတည်ငြိမ်မှုတွေမသေးချာမြေယာမှုတွေကြုံနေရတယ်လို့ပဲနိုင်ငံရေးပါလဲစိန်ခေါ်မှုတွေဒူးနေတယ်လို့ဆိုရမှာပါ။ဇူလိုင်လ၁၇ရက်နေ့ကနေစပြီးတော့၁၄ရက်နေ့အထိအင်ဒိုနီးရှားမှာကျင်းပပြုလုပ်နေတဲ့အာဆီယံနိုင်ငံသားဝင်ကြီးများအစည်းအဝေးကိုစစ်ကောင်စီနိုင်ငံသားဝင်ကြီးတက်ရောက်ခွင့်မရပါဘူး။ပြောရရင်စစ်ကောင်စီကတန်တမန်ရေးအရရွာပြင်ထုတ်ခံရတယ်လို့ဆိုရမှာပါ။ပြည်တွင်းမှာလည်းပဋိပက္ခတွေပုံမို့ပြင်းထန်လာနေပြီးပြည်တွင်းစစ်အရှိန်ဟုန်ဟာလည်းပုံမို့ကျယ်ပြန့်လာနေပါတယ်။ဒီကြောင်ကိုမြန်မာစစ်တပ်ဟာပြည်တွင်းစစ်မှာရှုံးနေနေတဲ့ဆိုရဲခေါင်းစဉ်နဲ့စောင်းမတပုတ်ကို Council on Foreign Affairs ရဲ့ Internet စာမျက်နှာမှာဖော်ပြထားတာတွေ့ရပါတယ်
။အဲ့ဒီစောင်းမမှာပြည်သူကရွေးချယ်တင်မြှောက်ထားတဲ့ NLD ရတအစုအယကိုဖြုတ်ချပြီးအာဏာသိမ်းခဲ့တဲ့မြန်မာစစ်တပ်ဟာနိုင်ငံရဲ့နယ်မြေအများစုကိုမထိန်းချုပ်နိုင်တော့ဘူး။စစ်တပ်အာဏာသိမ်းပြီးချိန်ကစလို့နိုင်ငံတော်မှာ PDF တွေအချိန်တိုအတွင်းမှာပေါ်ပေါက်လာခဲ့တယ်။စစ်တပ်ဟာမျိုးပြဒေသတွေမှာတောင်းအရက်ဆက်ဆုံးအကြမ်းတမ်းဆုံးပုံစံတွေနဲ့ထိန်းထားရတယ်။လက်တလုံးမြေပြင်တိုက်ပွဲတွေမှာရှုံးနိမ့်လာတဲ့စစ်ကောင်စီတပ်တွေဟာရက်ဆက်တဲ့လေကြောင်းတိုက်ခိုက်မှုတွေကိုအားပြုနေရတယ်။စစ်ဗိုလ်တွေစစ်တပ်အရာရှိတွေနဲ့ဆက်နွယ်နေသူတွေကိုမျိုးပြဒေသတွေမှာလုံခြံတပ်ဖြတ်ခြင်းခံရတာပိုကျယ်ပြန့်လာနေတယ်။အရှိတောင်အခြားဒေသမှာအင်အားကြီးစစ်တပ်တခုဖြစ်ခဲ့တဲ့အင်အား3သိန်းကနေ4သိန်းကြားရှိတယ်လို့ခန့်မှန်းကြတဲ့မြန်မာစစ်တပ်ဟာအင်အား3သိန်းခွဲဝန်းကျင်သာရှိတော်ပြီးတကယ်တိုက်ခတ်ရေးအင်အားဟာ9000ဝန်းကျင်ပဲရှိတော်တယ်လို့သူတေတီရဲမျိုးဟင်းကသုံးသပ်ထားတယ်။စစ်ကောင်စီတပ်တွေတဲကိုဝင်ရောက်လို့သူနဲပါလာနေပြီးတပ်ပြေးတွေဟာလည်းများလာနေတယ်။ဒါကြောင့်စစ်ကောင်စီကခုခံတော်လှန်ရေးအင်အားစုတွေကိုအနိုင်ရပွဲမရှိတော်ဘူး။နိုင်ငံဟာလည်းကြာရှုံးနိုင်ငံဖြစ်လာနေပြီလို့យေတာထားပါတယ်။အခုလိုမြမကဗမီဒီယာတွေရဲ့ရေးသားဖော်ပြချက်တွေကိုလေ့လာကြည့်ရင်မြန်မာနိုင်ငံမှာလက်တလောကြုံတွေ့နေရတဲ့စီးပွားရေးချွတ်ချုံကျမှုမလုံခြုံမှုနဲ့အထွေထွေသောအကျပ်တဲတွေဟာစစ်တပ်အာဏာသိမ်းမှုကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေဆိုတာရှင်းပါတယ်လို့နိုင်ငံရေးလေ့လာသုံးသပ်သူတဦးကဆိုပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုဆောင်မရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ခဲ့တာပါတနင်္ဂနွေညချမ်း VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်အခုတော့ ISP မြန်မာမြင်ကွင်းကျင်းမှတ်စုအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါကမ္ဘာဘဏ်ရဲ့အစဉ်ကန်စာအရမြန်မာစီးပွားရေးဟာ GDP 300ခိုင်နှုန်းတိုးလာမယ်လို့ခန့်မှန်းပေမဲ့ဒါဟာအခြေမခိုင်သေးတဲ့နလန်ထမှုအဖြစ်ပဲရှိနေပါလိမ့်မယ်လို့ဆိုပါရယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျဲမှတ်စုအစီအစဉ်မှာလက်ရှိမြန်မာစီးပွားရေးအခြေအနေတွေကိုအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါရယ်ရှင
်ဒီတစ်ပတ်မှာတော့ ISP ကပြင်ရောင်းကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတဲ့ Insight Email မှာပါရှိတဲ့မြန်မာစီးပွားရေးအခြေမခိုင်တာကိုဖော်ပြပါမယ်။ကမ္ဘာ့ဘဏ်က6လတာအတွက်မြန်မာစီးပွားရေးစောင့်ကြည့်လေ့လာမှုအစီရင်ခံစာကိုမကြာခင်ကထုတ်ပြန်ခဲ့ပါတယ်။အစီရင်ခံစာအရမြန်မာစီးပွားရေးဟာ GDP 300ခန့်နှုန်းတိုးတက်မယ်လို့ခန့်မှန်းပါတယ်။ဒါပေမဲ့မြန်မာစီးပွားရေးဟာအခြေမခိုင်သေးတဲ့နလန်ထမှု Fragile Recovery အဖြစ်ပဲရှိနေပါလိမ့်မယ်။ဒ ဒါဟာကိုဗစ်ကပ်ဘေးမဖြစ်ခင်2019ခုနှစ်အခြေအနေကိုပြန်ရောက်ဖို့ဝေးနေမယ်လို့ဆိုလိုတာပါ Economic Intelligence Unit EIU ကတော့ကမ္ဘာ့ဘဏ်ခန့်မှန်းချက်နဲ့မတူတဲ့အမြင်ရှိပါတယ် EIU ကမြန်မာစီးပွားရေး GDP ကို 1.5% ခန့်လုံးကနေ 200% ခန့်လုံးလျှော့ချခန့်မှန်းပါတယ်နိုင်ငံရဲ့စီးပွားရေးအခြေအနေကတယံဇာတထုတ်လုပ်မှုဘက်ကိုပြန်လှည့်သွားနိုင်တယ်လို့ EIU ကဆိုပါတယ်မြန်မာပြည်ပပုံကုန်တွေမိပောင်ကျနေပြီလို့ EIU ကပြောထားပါဗျ။နှစ်လိုက်တိုက်တာမှုမှာပုံကုန်15ရာခိုင်နှုန်းကျသလိုဓာတ်ငွေတင်ပို့မှုကရငွေလဲကျဆင်းနေပါဗျ။ကုန်သွယ်မှုလုံငွေမြင့်မားလာပြီးဂျွန်လာအတွင်းမှာတင်အမေရိကန်ဒေါ်လာ1400လောက်ရှိနိုင်ပါဗျ။ဒီအခြေအနေတွေကြောင့်မြန်မာစီးပွားရေးဟာတယံစားတထုတ်လုပ်မှုဘက်ပြန်လှည့်သွားနိုင်တာပါ။ပြည်ပပုံကုန်တွေကရလာတဲ့ငွေပေါ်စစ်ကောင်စီရဲ့ထိန်းချုပ်မှုကများပြားနေစေဖြစ်ပါတယ်။ပုဂုံရောင်းငွေရဲ့65ရာခိုင်နှုန်းကိုသတ်မှတ်ငွေလဲနှုန်းတိုင်းပြန်လဲရမယ်လို့အရင်ကသတ်မှတ်ခဲ့ပါဗျ။ဒီချက်ဟာလုပ်ငန်းရှင်တွေအတွက်ကြီးမားတဲ့ထိုးနှက်ချက်ဖြစ်ခဲ့ပါဗျ။ဇူလိုင်23ရက်မှာတော့65-35မူကို50-50မူအဖြစ်စစ်ကောင်စီကပြောင်းလဲလိုက်ပါဗျ။လိုက်နာမှုမရှိရင်နိုင်ငံသားသုံးငွေစီမံခန့်ခွဲမှုဥပဒေနဲ့အရေးယူမယ်လို့လည်းဆိုပါဗျ။မူပြောင်းလိုက်ပေမဲ့ထိန်းချုပ်မှုဆက်ရှိနေတာကြောင့်လုပ်ငန်းရှင်တွေအခက်ကြုံနေရအောင်ပါဗျ။ကုန်သွယ်မှုမှာအမေရိကန်ဒေါ်လာပေါ်မိကိုနေရမှုကိုရှောင်လွှဲဖို့စစ်ကောင်စီဘက်ကပြင်ဆင်နေပုံရပါတယ်။နယ်စပ်နဲ့ပင်လယ်ရေကြောင်းကုန်သွယ်မှုတွေမှာတရုတ်ရွာငွေစည်းရင်းဖွဲ့မှလိုင်စင်ပေးမယ်ဆိုပြီးတင်းကျပ်ထားပါတယ်။တရုတ်ရွာငွေနဲ့ကုန်သွယ်ပြီးရွာနဲ့ပဲအခွန်စည်းချက်မဲ့သဘောလည်းဖြစ်ပါတယ်။တစ်ဖက်မှာလည်း MFDB ဘဏ်နဲ့ MICB ဘဏ်နှစ်ခုကိုအမေရိကန်ကအေးအေးယူပိတ်ဆို့ခဲ့ပါတယ်။ဒီကရက်ကြောင့်ပြင်ပငွေလဲနှုန်းကအမေရိကန်ဒေါ်လာကိုကျပ်3100အထိခုန်တက်သွားပါတယ်။ရေရှည်အတွက်တော့နိုင်ငံသားငွေသွင်းငွေထုတ်ကိစ္စတွေပိုခက်လာနိုင်ပါတယ
်။ ISB မြန်မာရဲ့မြင်ကွင်းကျင်းမှတ်စုအစီအစဉ်မှာရှင်ကျမတို့ VOE မြန်မာပိုင်းကနေ RFA ဒီမြန်မာပိုင်းအစီအစဉ်နဲ့ပူးပေါင်းပြီးတော့လူထုမိတ်ဆွေအတန်ဒီရုပ်တန့်အစီအစဉ်ကို24နာရီထုတ်လွှင့်နေပါတယ်အခုတော့ကျမတို့ဒီမအေးတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနှာစင်ကြည့်ရှုကြရအောင်ပ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။ပြည်ဝိုင်းတော်သားများကျမ်းမာချမ်းသာကြပါစေ။တည်င်းချက်လက်ကောင်းတွေကြီးထက်မကတင်ဆက်နိုင်ပါစေ။ဆိုပြီးတော့ရေးလာတဲ့တော်ရရှင်ကတော့မြတ်သက်မှုဖြစ်ပါတယ်။မလွမ်းမှုဆိုတဲ့တော်ရရှင်ကတော့စာတစ်ခါရေးဘူးပါရင်ကျေးဇူးပါ VOE တဲ့။တည်င်းတင်ပြပေးတာကျေးဇူးပါ။ကျမ်းမာပျော်ရွှင်နိုင်ကြပါစေ။အခုချိန်မှာတော့မပျော်ရွှင်နိုင်ဘူးဆိုတာသိနေပါတယ်တဲ့။မြန်မာတွေကနိုင်ငံကိုချစ်ကြလို့ပါ။ဝိုင်းတော်သားတွေကိုအားပေးနေပါတယ်ဆိုပြီးတော့ရေးလာပါတယ်။တိုင်းရင်းလွင့်အစီအစဉ်တွေကိုကြည့်မရပါဘူးဆိုပြီးရေးလာတဲ့သောရရှင်ကတော့
VOA ကမနက်ခင်းရေဒီယိုအစီအစဉ်ညနေခင်းရေဒီယိုအစီအစဉ် VOA TV သတင်းလွှာ TV အစီအစဉ်တွေကိုပုံမှန်တိုင်း YouTube မှာ live တစ်ကြိမ် live ပြီးသွားရင်လည်းဒုတိယအကြိမ် recording video တွေပြန်တင်ပေးပါအောင် VOA ရေ VOA ကိုအဖေတို့လက်ထက်ခတဲ့ကရေဒီယိုနဲ့နားထောင်ခဲ့တာအခုတော့ဖုန်းလေးနဲ့နားထောင်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီနာမည်မဖော်ပြပါနဲ့လို့ရေးထားရဲ့သောရရှင်ပြောထားတဲ့အထဲမှာတိုင်းရိုက်ထုတ်လွှင့်တဲ့အစီအစဉ်တွေကအလိုလျောက်အစနစ်နဲ့ချိတ်ဆက်ထားတာဖြစ်ပါရဲ့နော်။ဒါပေမဲ့တစ်ခါတလေသူတို့စက်တွေစနစ်အမှားဖြစ်ပြီးတော့ရေဒီယိုရုပ်မြင်သံကြားတိုင်းရိုက်ထုတ်လွှင့်ပေမဲ့လေချိတ်ဆက်ထားတဲ့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာတိုင်းရိုက်မထွက်သွားဘူးဖြစ်တတ်ပါရဲ့။ဒါဆိုရင်ကျမတို့ကတိုင်းရိုက်ထုတ်လွှင့်တဲ့အချိန်ပြီးသွားရင်အဲ့ဒီ show ကိုပြန်ပြီးတင်ပေးပါရစေ။ဒါမှမဟုတ်လေဒီနားဆင်ကြည့်ရှုသူအနေနဲ့တိုင်းရိုက်ထုတ်လွှင့်ချိန်မှာနားဆင်ကြည့်ရှုခြင်းနဲ့ဆိုရင်နောက်ထပ်စာမျက်နှာဥမာ YouTube ကပြတ်တယ်ဆိုရင် Facebook ဒါမှမဟုတ်လေ VOA မြန်မာအင်တာနက်စာမျက်နှာ Spotify, TuneIn အစားရှိသဖြင့်နေရာတွေနောက်ပြီးတော့ဖုန်းပေါ်က VOA App အဲ့နေရာတွေကနေပြီးတော့ဓာတ်ရိုက်နားထောင်ကြည့်ရှုလို့ရပါတယ်ရှင်။အခုလိုစာရေးပြောပြလာတာကျေးဇူးအထူးတင်ပါတယ်။နောက်ထပ်ကိုပိုင်မြင့်ကိုရေးလာတဲ့သရရှင်တယောက်ရဲ့ဆောင်ကတော့ကောင်းသောနေ့တွေဖြစ်လာပါစေခင်ဗျာလို့ရေးလာပြီးတော့သူ့ရဲ့နာမည်ကိုလည်းမဖော်ပြပါနဲ့လို့ဆိုလာပါတယ်။သူကအခုလက်ရှိမြန်မာနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်
။မြန်မာပြည်ကြီးစစ်မှန်တဲ့ဒီမိုကရေစီအများဆုံးပြန်လည်ရှင်သန်စေခြင်းပြီးတော့နိုင်ငံတကာကလည်းပြောချင်ပါတယ်။အထူးသဖြင့်ကုလကူပါလူသားချင်းစာနာပါတယ်ခေါင်းဆောင်တွေကိုလူတွေကလေးတွေငယ်တွေကိုတန်ဖိုးထားပါလို့ရုပ်ရှင်တွေကလူတည်သွားတဲ့ပြည်သူတွေကပြန်ပြီးတော့ရှင်သန်မလာနိုင်တော့ပါဘူးစစ်မိတ်ဆာတွေကလက်နက်အားကိုးနဲ့ဖမ်းချင်တိုင်းဖမ်းလုချင်တိုင်းလုတတ်ချင်သလိုတတ်တနတ်ဖြားကဥပဒေနဲ့ချင်းသလိုကြမ်းဖက်နေကြတာတက်တိပေါင်းများစွာလည်းရှိနေပြီကျွန်တော်တူတဲ့အမြင်အရဆိုရင်တော့တင်းတို့အစုကိုဖမ်းရမ်းရင်ထုတ်အင်တာပိုးနဲ့ဖမ်းဆီးပြီးတော့တရားရင်ဆိုင်စီရမှာပါဆရာနာသိန်းခေါင်းဆောင်ရဲ့လက်ကင်တုတ်တပ်သားတွေကိုလည်းပြောချင်ပါတယ်အမှန်မြင်ကြပါတော့ပြည်သူတွေအော်နေတဲ့ဒုရေးဆိုတာခင်ဗျားတို့အရေးလည်းဖြစ်တယ်ဆိုတာပါပဲလက်နက်ဘလောက်ဝဲဝဲတိုက်ပေးမဲ့သူမရှိရင်ချီးနှီးပါပဲဒါကြောင့်မလို့ပြည်သူတွေကိုမတိုက်ပါနဲ့နိုင်ငံဘန်နာတွေမပြုံးတိရလီအောင်လူသားရေးမြစ်တွေမပြုံးတိရလီအောင်အထူးဖြစ်လူပတ်ဝန်းကျင်ကြီးမပြက်စီမပြုံးတိရလီအောင်ပြောတာပါဗျာမြန်မာပြည်အများဆုံးညှင်းညမ်းပါစေ
ဒီလိုဆိုရင်တော့အရင်နေ့နဲ့အားလုံးရဲ့ဘန်နိုင်လွတ်လပ်မျှတတဲ့စစ်မှန်တဲ့စီကံဥရေပေါင်းတွင်ကငြိမ်းချမ်းရေးနဲ့ဒီမိုကရေစီကိုတူတူရရှိမှာပါတဲ့သူရဲ့ရင်ထဲကပြောချင်တဲ့စကားတွေဖော်ပြပေးပါလို့ပြောလာပါတယ်ဟုတ်ကဲ့ဒီသောရရှင်က PS ဆိုင်ကနေပြီးတော့ VOA season ကိုအားပေးနေတယ်ဆိုလို့ကျေးဇူးတင်ပါတယ်เนาะသူ့ရဲ့နောက်ဆုံးပိတ်ဆူတောင်းလာတဲ့ဇာတ်လေးပြောပြပေးခြင်းပါတယ်အားလုံးယောဂါပေးစစ်ပေးတဘာဝပေးတို့ကနေကင်းဝေးကြပါစေတဲ့တောင်းနေဆုနဲ့ပြေးပါစေเนาะမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝကြုံတွေ့နေရတဲ့ဖြစ်တွေကိုရေးပြီးတော့စာရေးပြလာတဲ့သောရရှင်တွေရဲ့ကိုပိုင်ထင်မြင်ယူဆချက်တွေအမြင်တွေကိုလည်းအခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်။မင်္ဂလာပါ VOA ရေကျွန်တော်ကရခိုင်တယောက်ပါဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နိုင်ငံသားထွက်ခွာရတဲ့သူတွေရဲ့အခက်အခဲကိုရေးပြလာပါတယ်
။မင်္ဂလာပါ VOA ရေကျွန်တော်ကရခိုင်တယောက်ပါ။အခုလက်ရှိစစ်ကောင်စီအာဏာသိမ်းပြီးနောက်နိုင်ငံရေးမတည်ငြိမ်မှုကြောင့်ပြည်ပထွက်ခွာကြတဲ့ကျွန်တော်အပါအဝင်မြန်မာပြည်သားတချို့လည်းမလေးရှားကိုတရားမဝင်လမ်းကြောင်းနဲ့ဖြစ်ဖြစ်တရားဝင်နီးလန်းတွေနဲ့ပဲဖြစ်ဖြစ်ရောက်နေကြပါတယ်ဒီလိုရောက်နေတဲ့သူတွေကိုအဲ့ဒီအစိုးရကအ ਨੇ ဆုံးယာယီနေထိုင်ခွင့်လိုမျိုးလေးတစ်ခုခုတော့လုပ်ပေးသင့်ပါတယ်ဒီနေရာမှာပြောချင်တာကမလေးရောက်နေတဲ့မြန်မာတွေကို UN ကတ်ထုတ်ပြီးအခြေခံအလုပ်သမားလိုအပ်နေတဲ့နိုင်ငံတချို့ကိုပို့လိုက်ရင်ပိုကောင်းမယ်လို့ထင်ပါတယ
်ကျွန်မပြောသွားသလိုပဲအခုသောရရှင်ရဲ့ဆန်ကကိုပိုင်ထင်မြင်ယူဆချက်ဖြစ်ပါတယ်နော်မြန်မာနိုင်ငံကအိမ်နီးချင်းနိုင်ငံတွေကိုရောက်ရှိနေပြီးတော့ဒုက္ခရောက်နေရတဲ့သူတွေအတွက်သူရဲ့အမြင်ရှုထောင့်ကိုရေးလာတာဖြစ်ပါတယ်ဒီမှာမလေးရှားတို့ထိုင်းတို့ကိုရောက်နေတဲ့သူတွေအတွက်ဟိုဘက်ကနေပြီးတော့တရားဝင်နေထိုင်ခွင့်လေးဒီသောရရှင်ရေးလာလို့ထိုင်းကိုရောက်နေတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးစင်ပါတယ်
။မင်္ဂလာပါ VOE ကျွန်တော်ကထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့အလုပ်သမားတယောက်ပါ။ကိုယ်နိုင်ငံမှာမဖွံ့ဖြိုးမတိုးတက်တော့သူများနိုင်ငံမှာအလုပ်လုပ်နေရတယ်လေ။ကဘာကြီးကမတရားဘူးဗျာ။နိုင်ငံတကာကိုပြောပြပြီးပါ VOE ။မြမရေးကူညီကြပါလို့တိုးတက်တဲ့ဒီမိုကရေစီပဲလိုချင်တယ်လို့စစ်အစိုးရကိုဝိုင်းပြီးဖယ်ကြပါမြန်မာပြည်ကိုတိုးတက်အောင်လုပ်မဲ့အစိုးရပဲရကြပါတယ်။ဒါမှသူများနိုင်ငံမှာမျက်နှာအငယ်ခံပြီးတော့အလုပ်လုပ်စရာမလိုတော့ဘူးပေါ့
။ဒီလိုမျိုးပြည်ပနိုင်ငံတွေထွက်ခွင့်မရပဲနဲ့မြန်မာနိုင်ငံထဲမှာရှိနေတဲ့သူတွေကြုံတွေ့နေရတဲ့စောင့်ဝင်းနေရေးဒုက္ခအခက်အခဲတွေကိုရေးပြလာတဲ့သောရရှင်တွေရဲ့စာတွေကိုအခုဖော်ပြပေးသွားချင်ပါတယ်။CDM ဝန်ထမ်းတယောက်ရေးလာတာမှာတော့
ကျွန်တော်က CDM ဝန်ထမ်းတူဦးပါခင်ဗျာရက်တွေလည်းကြာလာခဲ့ပါပြီနှစ်တောင်မှကျော်လာခဲ့ပါပြီဘာတွေလုပ်နေကြလဲဘယ်လိုစားနေကြလဲတစ်ချက်လေးတော့မေးဖို့မရကြပါဘူးကိုယ့်အဖွဲ့တွေမေးလိုက်ပြန်တော့လဲအစင်မပြေတဲ့လူတွေကြီးပါပဲဘာဆက်လို့ရမယ်မှန်းတော့မသိတော့ပါဘူးလှုပ်ခဲ့တဲ့လှုပ်သက်တွေလည်းနှမျောမိပါတယ်တချို့ဆိုရင်သေကုန်ကြပါပြီဘာနှစ်နာကြီးမှလည်းမရကြပါဘူးအတော်လေးအခက်တွေ့နေရပါတယ်
ဆီအာနာတိမ်မှုကိုအကျမ်းမဖက် CDM နီးနဲ့ဆန့်ကျင်ပြီးတော့အခုရှိနေကြတဲ့သူတွေတော်လန်ရေးအတွန်းရှိလာပြီးတဲ့အခါမှာဘလို့အကျက်တဲတွေနဲ့ဂျုံတွေးနေရလဲဆိုတာကိုသူရေးလာတာပါဒီလိုမျိုးစာဝတ်နေရေးကျက်တဲမှုတွေရဲ့ရလဒ်ကတော့မြန်မာနိုင်ငံမှာအခုနောက်ပိုင်းခေတ်စားနေတဲ့ online ကလိမ်ညာမှုတွေဖြစ်ပါတယ်ကိုမင်းစာဆိုတဲ့သရရှင်က
မြန်မာနိုင်ငံမှာစီးပွားရေးအဆင်မပြေမှုကိုအသုံးချပြီးအွန်လိုင်းပေါ်ကချင်းငွေလုပ်ငန်းကလူတွေကိုတအားလိုက်လိမ့်နေပါတယ်။ဒါကိုအများပြည်သူသိအောင်ပြောပြပေးပါခင်ဗျာ
။လူတွေကိုတအားလိုက်လိမ့်နေပါတယ်။ဒါတွေအများပြည်သူသတိထားမိအောင်လို့ပြောပြချင်ပါတယ်ဆိုပြီးတော့စာရိုလေးရေးပြီးတော့သတိပေးလာပါတယ်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီမှနေရက်ချင်ပါတယ်ရှင်။ပိုကောင်းတဲ့မနှက်ဖြန်တွေပိုင်ဆိုင်ရပါစေလို့တောင်းဆုပြုမိပါတယ်။ဘောရိုဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි ။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မေတ္တာကျော်အသက်ရှင်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကဏ္ဍပါရှင်အခုလို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်အခုတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုပြောပြမှာပါဒီတစ်ပတ်အတွက်တော့ထိုင်းနိုင်ငံဘန်ကောက်မြို့မှာကနုတ်ပန်းတွေပုံစံဖန်တီးထားတဲ့ရေခဲကြောင်းတွေရေပန်းစားနေပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာပဲပြီးခဲ့တဲ့အပတ်ကအမိုက်ကောက်ပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်ဒီလိုကမ္ဘာတစ်လွှားကထူးခြားတဲ့သတင်းတွေကိုကိုငင်းချက်နဲ့အတူမက်ခင်ဖြူထွေးကပြောပြမှာပါရှင
်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကနုတ်ပန်းတွေပုံစံဖန်တီးထားတဲ့ရေခဲကြောင်းတွေရေပန်းစားနေပါတယ
်။
ဘန်ကောက်မြို့ကထင်ရှားတဲ့ Wat Arun Ayon City မှာရောင်းချနေတဲ့ဒီရေခဲကြောင်းတွေကဖျားစီဒီအောက်ခြေပစ်စင်အစစ်မှာအလှတက်ဆင်ထားတဲ့ကနုတ်ပန်းပုံစံမျိုးဖန်တီးထားတာပါ။ဒီရေခဲကြောင်းတွေကိုအာယုံဥပန်းလို့နာမည်ပေးထားပြီးတော့အရသာနှစ်မျိုးနဲ့ဖန်တီးရောင်းချနေပါတယ်။အရသာနှစ်ခုမှာတစ်ခုကခရမ်းရောင်ပဲအုံးလို့အရသာဖြစ်ပြီးနောက်တစ်ခုကတော့လက်ဖက်ရည်ရောင်ထိုင်းလက်ဖက်ရည်အရသာဖြစ်ပါတယ်။Pop icon ရေခဲကြောင်းထုတ်လုပ်သူအသက်34နှစ်အရွယ် Syria Hand Patchen Chuk ဖန်တီးခဲ့တဲ့ဒီရေခဲကြောင်းတွေဟာထိုင်းနိုင်ငံရဲ့ကျွယ်ဝလာတဲ့ရင်းချမှုအမွေအနှစ်တွေကိုထင်ရှားစေပြီးအမြင့်သစ်တွေရရှိစေဖို့အတွက်ဖြစ်ပါတယ်လို့ Syria ကပြောပါတယ်။အခုလိုဖျားကနာမည်ကြီးလက်ရာတွေကိုရေခဲကြောင်းပုံစံအဖြစ်နဲ့ဖန်တီးလိုက်တာကြောင့်လူတွေအနေနဲ့အရင်တုန်းကသတိမထားမိတဲ့လက်ရာတွေကိုလိုက်ရှာဖွေစေဖို့ဖြစ်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလည်းသူကပြောပါတယ်။ရေခဲကြောင်းတစ်ချောင်းကိုထိုင်းဘတ်ငွေ89ဘတ်အမေရိကန်ဒေါ်လာနဲ့ဆိုရင်တော့2ဒေါ်လာခွဲကျော်ကျတဲ့မှာဖြစ်ပြီးဒီရေခဲကြောင်းရောင်းချလို့ရတဲ့အမြတ်ငွေတွေကိုတော့ဒီဖျားကဒီဗုဒ္ဓဘာသာပြန်ပွားရေးသင်တန်းတွေနဲ့ကျမ်းမာရေးဆိုင်ရာကုန်ကြမ်းစည်းတွေအတွက်ကိုလှူဒန်းသွားမယ်လို့ရေခဲကြောင်းထုတ်လုပ်သူကပြောပါတယ်ရှင
်ထိုင်းနိုင်ငံဘန်ကောက်မြို့မှာပဲပြီးခဲ့တဲ့အပတ်ကအမိုက်ကောက်ပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်ဂျပန်နိုင်ငံမှာစတင်ခဲ့တဲ့ဒီပြိုင်ပွဲကိုစိုးဘုတ်ဂုံမီလို့နာမည်ပေးထားပြီးတော့အာကစားနဲ့အမိုင်းဆိုတဲ့ဂျပန်ဘာသာစကားနှလုံးကိုပေါင်းဆက်ဖန်တီးထားတာပါ အမိုက်ကောက်တာကိုပြောစရာကိစ္စတစ်ခုအနေနဲ့ဖန်တီးခဲ့ကြတာပါအခုလိုအမိုက်ကောက်ပြိုင်ပွဲတွေကိုနိုင်ငံပေါင်း22နိုင်ငံမှလည်းအလားတူကျင်းပခဲ့ကြပြီးနိုင်ငံတစ်နိုင်ငံချင်းစီကအနိုင်ရသူတွေဟာလာမယ့်နိုဝင်ဘာလကျရင်ကျင်းပမယ်ဆိုဖို့ကုန်ပြီးကမ္ဘာပထမဦးဆုံးအမိုက်ကောက်ပြိုင်ပွဲမှာပါဝင်ရှင်ပြိုင်ခွင့်ရမှာပါအသင်းလိုက်ရှင်ပြိုင်ကြရတာဖြစ်ပြီးတော့တသိန်းမှလူ3ဦးပါဝင်ပါတယ်ပြိုင်ပွဲဝင်တဲ့အသင်းတွေအနေနဲ့စတူယန်1ကီလိုမီတာပတ်လည်မှာအမိုက်ကောက်ကြရတာဖြစ်ပြီးတော့ပလတ်စတစ်အမိုက်ဖန်ပလင်းအလူမီနီယံခွက်ဆက်ကူနယ်ဆေးလိပ် secret ဖင်စီကန်စတဲ့အမိုက်တွေကိုအမျိုးအစား၄ခုခွဲပေးရတာပါထိုင်းနိုင်ငံမှာကျင်းပတဲ့ပွဲမှာတော့ MJ အသင်းကအနိုင်ရရှိသွားတာဖြစ်ပြီးသူတို့အဖွဲ့ဝင်တွေအနေနဲ့အမိုက်ကောက်ရတာကိုဝါသနာပါပြီးအမျိုးအစားခွဲရတာကိုလည်းသဘောကျတဲ့အကြောင်းအဖွဲ့ဝင်တို့ကပြောပါတယ်ခင်ဗျာ
အမေရိကတိုက်အလဲပိုင်းနိုင်ငံတစ်ခုဖြစ်တဲ့ဟွန်ဒူရက်စ်နိုင်ငံမှာအချင်းထောင်တွေရဲကနေမောင်းပြန်ရိုက်ဖယ်တနက်တွေအပါအဝင်လက်နက်မျိုးစုံနဲ့တနက်ကြီးစံအမြောက်အများကိုဖမ်းဆီးရမိခဲ့တယ်လို့အာဏာပိုင်တွေကသတင်းထုတ်ပြန်ပါတယ်။ AR-15, AK-47, M-16 စတဲ့မောင်းပြန်ရိုက်ဖယ်တနက်တွေဦးစီးနဲ့ပြောင်းတူတနက်တွေလည်းပါဝင်ပြီးတော့ကြီးစံမျိုးစုံနောက်ဓာတ်နဲ့အပိုင်းစတွေပါဝင်တဲ့လက်ပစ်ပုံမူရင်စေဝါငွေသားတွေနဲ့စက်သွယ်ရေးပစ္စည်းတွေပါဝင်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ပြိုလိကျတဲ့ယုံကြည်ချက်စစ်စင်ရေးလို့နာမည်ပေးထားတဲ့ဒီစီမံချက်ကိုဟွန်ဒူးရက်စစ်ရဲတပ်ဖွဲ့တွေကလှုပ်ဆောင်ခဲ့တာပါအခုလိုအချင်းထောင်၅ခုကဖမ်းဆီးရမိတဲ့လက်နက်တွေနဲ့ကြီးစံတွေကိုတော့သတင်းစာရှင်းလင်းပွဲလုပ်ပြီးမီးရှို့ဖျက်ဆီးပြခဲ့ပါတယ်ရှင
်ဒီဂျစ်နိုင်ငံစကားစစ်မြို့နာကရွာလေးတိတ်ရွာမှာအိမ်တလုံးကိုစားကြည့်တဲ့အဖြစ်အသွင်ပြောင်းထားပြီးတော့စာအုပ်ကြိုက်နှစ်သက်သူတွေကိုဆွဲဆောင်နေပါတယ်ဘီရှက်အာမာရွာကလေးမှာနေထိုင်တဲ့မိုဟာမက်အဒဲလ်အစီဖာတီဆိုသူကကလေးတွေအတွက်စာအလွယ်တကူဖတ်ရှုနိုင်ဖို့သူ့နေအိမ်ကိုစာကြည့်တိုက်အဖြစ်ပြောင်းလဲလိုက်တာပါအသက်34နှစ်အရွယ်အစီဖာတီဟာမြို့မှာရှိတဲ့အများပြည်သူစာကြည့်တိုက်မှာအလုပ်လုပ်သူတယောက်ဖြစ်ပြီးတော့ကလေးတွေအနေနဲ့စာလာဖတ်နိုင်အောင်စာအုပ်ဖားနိုင်အောင်ကြည့်ရွယ်ပြီးအခုလိုစာကြည့်တိုက်တစ်ခုဖွင့်လှစ်ခဲ့တာပါတပတ်ကိုစာအုပ်5အုပ်ဖားလို့ရပြီးတော့အနီးပတ်ဝန်းကျင်ကအများပြည်သူစာကြည့်တိုက်နှစ်ခုကစာအုပ်ပေါင်း 2,000 လောက်ကိုလည်းသူ့စာကြည့်တိုက်ကနေငှားရမ်းထားပါတယ်။အနီးနားရွာတွေကကလေးတွေကလည်းသူ့စာကြည့်တိုက်လေးကိုစိတ်ဝင်စားကြပြီးတပတ်ကိုကလေး900လောက်လာစာဖတ်ကြပါတယ
်။ဒါကတော့ကဘာတလွာထူးခြားစမြတဲ့တင်းစီစဉ်ကိုကိုငင်းချက်နဲ့တူမက်ခင်ဖြူတွေကတင်ဆက်ခဲ့တာပါရှင်။ကျမတို့ VOA မြန်မာပိုင်းကနေနနက်ခင်းစီစဉ်ကိုတော့မြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြည့်ရှုကြပါရှင်။အခုတော့တင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြမှာပါ။အ
ိန္ဒိယနိုင်ငံမှာကျင်းပနေတဲ့ G20 စီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ဘဏ္ဍာရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်လာတဲ့အမေရိကန်ဘဏ္ဍာရေးဝန်ကြီး Janet Yellen ကကျွေးမီကိစ္စတွေနဲ့တခြားကမ္ဘာစိန်ခေါ်မှုတွေအတွက်တရုတ်နိုင်ငံနဲ့လက်တွဲလှုပ်ဆောင်မှုအမေရိကန်ကစိတ်အားထက်သန်နေတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်။အစည်းအဝေးမတိုင်ခင်ဒီကနေ့တနင်္ဂနွေနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကိုတုံ့ပြန်ရမှာပြီးခဲ့တဲ့သတင်းဘက်ကသူသွားခဲ့တဲ့တရုတ်နိုင်ငံခီးစဉ်ဟာအမေရိကန်နဲ့တရုတ်ဆက်ဆံရေးကိုပိုပြီးတော့တေးကြအောင်အထောက်အကူဖြစ်စေခဲ့တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။ကမ္ဘာပေါ်ကကာဗွန်ဓာတ်ငွေ့ထုတ်လွှတ်မှုအများဆုံးနိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားရပ်ဆိုင်းနေတဲ့ဆွေးနွေးမှုတွေကိုပြန်လည်စတင်ဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာတန်မှန် John Kerry ဟာတရုတ်နိုင်ငံကိုဒီနေ့ရောက်ရှိလာတယ်လို့တရုတ်အစိုးရပိုင်းမီဒီယာကပြောလိုက်ပါတယ်။ရာသီဥတုဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်ကြားအမြင်တွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးဖလှယ်သွားမှာဖြစ်တယ်လို့တရုတ်နိုင်ငံပိုင်း CCTV ရုပ်သံလိုင်းကလည်းပြောလိုက်ပါတယ်။ကရင်မျိုးသားအစည်းအရုံးတက်မဟာ3ထိန်းချုပ်နယ်မြေဘကူတိုင်းရွှေကျင်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNU ကရင်မျိုးသားလွတ်မြောက်ရေးတပ်တွေတိုက်ပွဲတွေဖြစ်နေပြီးတော့ဒေသခံတွေတောင်းနဲ့ချီပြီးတော့ဘေးလွတ်ရာကိုထွက်ပြေးနေရပါတယ်။ဖမ်းဆီးနှိပ်စက်မှုတွေရှိတာကြောင့်ကျေးရွာပေါင်း16ရွာကဒေသခံပြည်သူပေါင်း 14,000 ကျော်လဲဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့ကရင်မျိုးသားအစည်းအရုံးကသတင်းထုတ်ပြန်ထားပြီးတော့အခုဆိုရင်စစ်ဘေးတိမ်းရှောင်နေသူဥယေဟာ 1,000 ခွဲလောက်ရှိပြီဖြစ်တယ်လို့လည်းဒေသခံတဦးကပြောပါတယ်ခင်ဗျာ။
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုရဲနိုင်ကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစန်းကျော်ပါရှင်။အတံဖန်းအင်ဂျင်နီယာကတော့ Patrick Dia ပါ။ရုပ်သံအင်ဂျင်နီယာကတော့ Dranwan ဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ပါကြပါတယ်ရှင်။ကဘာတလွားက VOA ကျွန်မတို့ကြည့်ရှုကြတဲ့ပရိသတ်အားလုံးကိုလည်းကျေးဇူးထူးကျေးမာတယ်ရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.